Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင် VOA American တန်မြန်မာပိုင်းစီစဉ်ရဲ2020ပြီးနှစ်ဩဂုတ်လ17ရက်အင်္ဂါနေ့မနက်ခင်းမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိအစီအစဉ်ကိုမြို့တော် Washington DC ကနေစတင်ထုတ်လွှင့်နေပါပြီရှင်အမေရိကန်ပြည်ထောင်စုမှာ COVID-19 ကူးစက်ပြန့်နှံ့မှုအခြေအနေအရ VOE မြန်မာပိုင်းအစီအစဉ်တွေကိုပုံစံသစ်နဲ့ထုတ်လွှင့်ပေးနေပါတယ်။အခုရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုပြောပြပေးပါမယ်ရှင်။ကျွန်မသင်္ကီထိုက်ပါ။လေဗနန်နိုင်ငံဘေရွတ်မြို့တော်မှာပြီးခဲ့တဲ့အင်ကာနီကပောက်ကွဲမှုကြီးဖြစ်ပြီးတဲ့နောက်မကြေမနက်ဆန္ဒပြပွဲတွေပေါ်ပေါက်လာပြီးနောက်မှာတော့အစိုးရအဖွဲ့နှုတ်ထွက်ကြောင်းဝန်ကြီးချုပ်ကတနင်္လာနေ့ညမှာကြေညာသွားပါတယ်။
أعلن اليوم استقالة هذه الحكومة.
ဒီကနေ့အစိုးရအဖွဲ့နှုတ်ထွက်ကြောင်းအတိပိတ်ကြေညာပါတယ်။လေဗနန်ကိုဖျားသခင်စောင့်ရှောက်ပါစေလို့ဝန်ကြီးချုပ်ဟာဆန်ဒီယပ်ကရုပ်တံကနေမင်ကွန်းပြောခဲ့တာပါ။အခုလိုနှုတ်ထွက်လိုက်တာကြောင့်ပြုပြင်ပြောင်းလဲရေးပြည်သူတွေနဲ့အတူရပ်တည်ပါဝင်နိုင်မှာဖြစ်တယ်လို့ဝန်ကြီးချုပ်ကပြောပါတယ်။ဒါပေမဲ့ရွေးကောက်ပွဲသစ်ဘယ်တော့ကျင်းပမလဲဆိုတာကိုတော့ဝန်ကြီးချုပ်ကမပြောပါဘူး။နိုင်ငံမှာပြည်ရင်းစစ်အဆုံးသတ်ပြီးနောက်ပိုင်းနှစ်ပေါင်း30နီးပါးလေဗနန်ကိုအုပ်ချုပ်နေတဲ့နိုင်ငံရေးအခွင့်အူးခံတွေကြောင့်နိုင်ငံမှာပြဿနာပေါင်းများစွာဖြစ်ရတယ်လို့လဲဝန်ကြီးချုပ်ကအပြစ်တင်ပါတယ်။အင်ကာနီကပောက်ကွဲမှုကြီးကြောင့်အနည်းဆုံးလူ160သေဆုံးပြီးထောင်နဲ့ချီဒဏ်ရာရခဲ့သလိုလူပေါင်း2,000ခွဲကျော်အိုးအိမ်မဲ့ဖြစ်နေကြပါတယ်။ဘယ်လာရုစ်နိုင်ငံမှာ26နှစ်ကြာအုပ်ချုပ်လာတဲ့သမ္မတအလက်ဇန်ဒါလူကာရှန်ကိုကတနင်္ဂနွေနေ့ရွေးကောက်ပွဲမှာလဲတူနိုင်တယ်လို့ကြေညာခဲ့ပြီးနောက်မှာတော့နိုင်ငံတော်ဝန်တနင်္လာနေ့ကဆန္ဒပြကြတာမှာဆန္ဒပြသူတွေနဲ့ရဲတပ်ဖွဲ့ကြားယုံရင်ဆန်ကပ်ဖြစ်ပါတယ်။ဆန္ဒပြသူတွေဟာပြည်ပကကြိုးကင်သူတွေအလိုကျလုပ်နေတာလို့ဘယ်လာရုစ်သမ္မတကပြောဆိုပြီးအတိုက်အခံဆန္ဒပြသူတွေကိုကြမ်းကြမ်းတမ်းတမ်းနှိမ်နှင်းခံရမယ်လို့သမ္မတကတနင်္လာနေ့မှာပြောပါတယ်။တနင်္လာနေ့ညကဆန္ဒပြသူတွေကိုရဲတွေကနံပါတ်ထုတ်တွေနဲ့ရိုက်နှက်နေတာကိုဗီဒီယိုထဲမှာတွေ့ပါတယ်။ကမ္ဘာတလွန်ကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးရသူ9,000ခွဲနဲ့ကူးစက်ခံသန်း20အထိရောက်ရှိလာပြီးကမ္ဘာမှာထိခိုက်နာကျင်မှုအထိဒုက္ခကြီးနဲ့ရင်ဆိုင်နေကြရတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO အကြီးအကဲ Tedros Adhanom Ghebreyesus ကတနင်္လာနေ့မှာပြောပါတယ်။
This week we will reach 20 million registered cases of COVID-19 and 700.
ဒါပါမှာအခက်ကြုံနေတဲ့အချိန်ကာလဖြစ်ပေမဲ့လည်းဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကိုတိုက်ဖြတ်နိုင်ရေးအတွက်မျှော်လင့်ချက်တချို့လည်းရှိနေပါတယ်လို့ဂျီနီဗာမှာလုပ်တဲ့သတင်းစာရှင်းလင်းပွဲမှာဒေါက်တာ Tedros Adhanom ပြောသွားတာပါ။အိန္ဒိယမှာတော့တနင်္လာနေ့ကကိုဗစ်ကြောင့်သေဆုံးသူ1,000ရှိခဲ့ပြီးကိုဗစ်ကြောင့်တည့်အထဲမှာသေဆုံးမှုအများဆုံးနိုင်ငံဖြစ်သွားပါတယ်။အိန္ဒိယမှာကိုဗစ်ကြောင့်သေဆုံးသူစုစုပေါင်း 4,000 ခွဲနီးပါးရှိပြီးအမေရိကန်၊ဘရာဇီး၊မက္ကဆီကိုနဲ့ဗြိတိန်နိုင်ငံပြီးရင်သေဆုံးမှုအများဆုံးနိုင်ငံဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုရဲ့ကိုရိုနာဗိုင်းရပ်စ်အရေးကူညီထောက်ပံ့မှုအစီအစဉ်အတွက်အတိုက်အခံဒီမိုကရက်တစ်နဲ့နောက်ထပ်ဆွေးနွေးမှုလုပ်ဖို့ကြိုးဆိုကြောင်းနဲ့သဘောတူညီချက်တစ်ခုရရည်အတွက်အသုံးစိတ်တိုးမြှင့်ဖို့လဲဆန္ဒရှိကြောင်းအမေရိကန်သမ္မတအင်ဗျူရောကတနင်္လာနေ့မှာအရေးအမွတ်ပြောဆိုလိုက်ပါတယ်။ငွေပို့သုံးဖို့ပြင်ဆင်ထားပါတယ်။လိုအပ်တဲ့နေရာတွေမှာသုံးဖို့သမ္မတကဆုံးဖြတ်ထားပါတယ်လို့ဗန်နာယေဝန်ကြီးစတီဖင်မနျူချင်က CNBC ရုပ်သံကိုပြောဆိုခဲ့ပါတယ်။အလုလုံနေသူတွေအတွက်အခွန်ဆိုင်ငံ့ပေးပြီးအလုလက်မဲ့ဖြစ်နေသူတန်းနဲ့ချီတဲ့အမေရိကန်တွေအတွက်တက်တန်းကုန်သွားပြီဖြစ်တဲ့ထောက်ပံ့မှုအစီအစဉ်တဲကတချို့တစ်ဝက်ကိုတက်တန်းတိုးပေးလိုက်တဲ့သမ္မတရဲ့အမိန့်ညွှန်ကြားချက်ကိုတော့စနေနေ့တုန်းကပဲသမ္မတဒေါ်နယ်ထရန့်လက်မှတ်ရေးထိုးခဲ့ပါတယ်။အမေရိကန်ပြည်ထောင်စုရှီကာဂိုမြို့ကတံပိုးကြီးအသုံးဆောင်လေရောင်းတဲ့ဆိုင်တွေရှိရာထိတ်တန့်အယောင်ွယ်ရက်ွက် Magnificent Mile အပါအဝင်မြို့တွင်တခြားနေရာတွေမှာပါတနင်္ဂနွေနေ့ညကစူပူလူရံမှုတွေအတွင်းလူပေါင်း100ကျော်ဖမ်းဆီးထားကြောင်းရှီကာဂိုရဲချုပ်ကပြောပါတယ်။တနင်္ဂနွေနေ့ညကစူပူလူရံမှုတွေအတွင်းမြို့ရင်းမှာအပြည့်အစည်းတွေရှိခဲ့သလိုပဲရဲတပ်ဖွဲ့ဝင်73ဦးလည်းဒဏ်ရာရပါတယ်။ရှီကာဂိုမြို့ရဲ့ Angelwood ရပ်ကွက်မှာလူတဦးကိုရဲကတနက်နဲ့ပြစ်ခတ်ခဲ့ပြီးတဲ့နောက်ညပိုင်းမှာဖြစ်ခဲ့တဲ့လှုပ်ရှားမှုဟာစနစ်တကျဆန္ဒပြမှုမဟုတ်ဘဲရာဇဝတ်မှုမြောက်တဲ့ဖြစ်ရလို့ရှီကာဂိုရဲချုပ်ဒေးဗစ်ဘရောင်းကပြောပါတယ
်။ VOA American တမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိပိုင်းဒိုမီတာ24 kHz 12.13 ညပိုင်းဒိုမီတာ40 kHz 9.13 ညပိုင်းဒိုမီတာ51 kHz 5805နဲ့ပိုင်းလမီတာ190 kHz 1505တို့ကလည်းထုတ်လည်ပေးနေပါရဲ့ရှင
်။ကျွန်တော်ရမ်တော်မှာ VOA American အသံရဲ့နောက်ဆုံးရမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာပေးသွားပါမယ်။မြန်မာနိုင်ငံရဲ့ပင်လယ်ရေကြောင်းလမ်းကတစ်ဆင့်ပြုလုပ်တဲ့ကုန်သွယ်ရေးပမာဏစုစုပေါင်းဒီနှစ်ပန်းတိုင်းရေးနှစ် 2019-2020 ဆယ်လတာကာလတည်းအမေရိကန်ဒေါ်လာ 21.9 ဘီလီယံရှိတယ်လို့ကုသရေးဝန်ကြီးဌာနကတနင်္ဂနွေနေ့ကထုတ်ပြန်တဲ့စီးရင်စရာတွေမှာဖော်ပြထားပါတယ်။မနေ့ကအောက်တိုဘာလကစတင်တဲ့ပန်းတိုင်းရေးနှစ်စီးရင်စရာတွေအရဇူလိုင်လ31ရက်နေ့အထိအမေရိကန်ဒေါ်လာ 8.56 ဘီလီယံတန်ဖိုးရှိတဲ့ပို့ကုန်တွေတင်ပို့ခဲ့ပြီး 13.3 ဘီလီယံတန်ဖိုးရှိတဲ့သွင်းကုန်တွေတင်သွင်းခဲ့ပါတယ်။မနေ့ပန်းတိုင်းရေးနှစ်အလားတူကာလထက်ဖိလယ်ရေကြောင်းကုန်သတ်မှုပမာဏအမေရိကန်ဒေါ်လာ 1.39 ဘီလီယံပိုများလာတာဖြစ်ပါတယ်။မနေ့ကအလားတူကာလကရေကြောင်းကုန်သတ်မှုပမာဏတန်ဖိုးအမေရိကန်ဒေါ်လာ 20.5 ဘီလီယံရှိခဲ့တာပါ။ဒီနေ့ပန်းတိုင်းရေးနှစ် 2019-2020 အတွင်းအောက်တိုဘာလ1ရက်နေ့ကဇူလိုင်လ31ရက်နေ့အထိနိုင်ငံခြားကုန်သတ်မှုပမာဏစုစုပေါင်းအမေရိကန်ဒေါ်လာ 30.9 ဘီလီယံရှိခဲ့ပြီးပို့ကုန်တန်ဖိုးကဒေါ်လာ 14.6 ဘီလီယံနဲ့သွင်းကုန်တန်ဖိုးကဒေါ်လာ 16.3 ဘီလီယံရှိပါတယ်။မြန်မာနိုင်ငံရဲ့နိုင်ငံရခြားကုန်သတ်မှုစုစုပေါင်းရဲ့80ရာခိုင်နှုန်းကိုပြည်내ရေကြောင်းလမ်းကတစ်ဆင့်ပြုလုပ်တာဖြစ်ပြီးနေဆက်ကုန်သွယ်ရေးကိုတော့တရုတ်၊ထိုင်း၊အိန္ဒိယနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတို့နဲ့လုပ်ဆောင်နေတာဖြစ်ပါတယ်ခင်ဗျ။မြန်မာနဲ့သီရိလင်္ကာနိုင်ငံအကြားတိုက်ရိုက်လေယာဉ်ခီးစဉ်ပြေးဆွဲဖို့အပြည်ပြည်ဆိုင်ရာမြန်မာလေကြောင်းလိုင်း MAI နဲ့ဆွေးနွေးနေတယ်လို့မြန်မာနိုင်ငံဆိုင်ရာသီရိလင်္ကာတန်ယုံကထုတ်ပြန်ကြေညာပါတယ်။မြန်မာနိုင်ငံဆိုင်ရာသီရိလင်္ကာတမတ်ကြီးဖြစ်ရာဒါခံရသူဒေါက်တာနာလင်းဒေဆယ်ဗာက MAI တာဝန်ရှိပုဂ္ဂိုလ်တွေနဲ့တွေ့ဆုံဆွေးနွေးပွဲမှာမြန်မာနဲ့သီရိလင်္ကာနိုင်ငံအကြားယဉ်ကျေးမှုနဲ့တမိုင်းကြောင်းဆက်ဆံရေးအရေးပါမှုတွေကိုလေ့ပြီးပြောကြားခဲ့တယ်လို့လည်းကြေညာချက်မှာပါရှိပါတယ်။နိုင်ငံအကြားလေရင်တိုက်ရိုက်ပြန်တန်းချိန်3နိုင်တဲ့ကျော်နေပေမဲ့တစိရန်နာရမှုတွေကြောင့်အချိန်ကုန်နေရတယ်လို့လည်းနိုင်ငံခီးသွားတွေကပြောပါတယ်။ဆွေးနွေးပွဲမှာကိုလံဘူရန်ကုန်ဗုဒ္ဓဂါယဓမ္မဖို့ကိုလံဘူရန်ကုန်ခတ်တမတူမြို့တွေအကြားပတ်လည်ပြေးဆွဲမဲ့ခီးစဉ်ထက်သွင်းဖို့ကိုလည်းဆွေးနွေးခဲ့တယ်လို့သတင်းလင်္ကာအခြေစား Economics သတင်းမှာပါရှိပါတယ်။ MAI လေကြောင်းလိုင်းက A390 Airbus လေယာဉ်တစ်စီးနဲ့ A320 Airbus လေယာဉ်တစ်စီးလုပ်ငန်းလည်ပတ်ပြေးဆွဲနေတာဖြစ်ပြီးသရုတ်တလေယာဉ် Airbus နောက်တစ်စီးကိုတော့ပြေးဆွဲမှုရပ်ဆိုင်းထားလိုက်ပြီးလို့ flightglobal.com website မှာဖော်ပြထားပါတယ်။လောလောဆယ်ကိုရိုနာဗိုင်းရပ်စ်ကြောင့်ကမ္ဘာနဲ့တဝါခီးသွွားလုပ်ငန်းနဲ့လေကြောင်းနဲ့ခီးသွွားလာမှုကဏ္ဍမှာအကန့်အသတ်တွေမကျုံ့ဆူးရင်ဆိုင်နေရပါတယ်ခင်ဗျာ။မြန်မာနိုင်ငံမှာအောက်တိုဘာ10ရက်နေ့အတွက် COVID-19 တက်ခွန်းနမူနာ913ခုစစ်ဆေးခဲ့ပြီး COVID-19 အတည်ပြုလူနာသက်မရှိဘူးလို့ကျန်းမာရေးအကစားဝန်ကြီးဌာနကမနေ့6နိုင်ကထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒါကြောင့်အခုချိန်အထိအတည်ပြုလူနာစုစုပေါင်း360ရှိပြီးအဲ့ဒီအထက်ကပြန်လည်ကျန်းမာလာသူ312ယောက်နဲ့သေဆုံးသူ6ယောက်ရှိပါတယ်။မလာနောက်ပိုင်းကစလို့ COVID-19 တက်ခွဲစစ်ဆေးမှုစုစုပေါင်း 13,600 ကျော်ပြုလုပ်ခဲ့ပါတယ်။ဖိလစ်ပိုင်နိုင်ငံမှာတော့မနေ့ကတရက်တည်း COVID-19 ကူးစက်သူ 6,900 ကျော်ရှိတဲ့အတွက်8,000အရှာနိုင်ငံတွေထဲတရက်တာကူးစက်မှုနှုန်းစံချိန်တင်သွားခဲ့ပါတယ်။ဖိလစ်ပိုင်မှာစုစုပေါင်းကူးစက်ခံရသူ 13,000 ကျော်နဲ့သေဆုံးသူက 2,293 ယောက်ရှိပါတယ်။8,000အရှာဒေသမှာဖိလစ်ပိုင်ဟာ COVID-19 ကူးစက်မှုအများဆုံးဖြစ်တယ်လို့အင်ဒိုနီးရှားနိုင်ငံပြည်ရဲ့အသေးပြောက်အများဆုံးလည်းဖြစ်ပါတယ်။အင်ဒိုနီးရှားမှာတော့အစိုးရ COVID-19 တိုက်ဖျက်ရေးအဖွဲ့အစည်းအင်တွေအရမနေ့ကကူးစက်သူ 1,600 ကျော်ရှိလို့စုစုပေါင်းကူးစက်သူ 13,000 ကျော်ရှိပါတယ်။မနေ့ကသေဆုံးသူ42ယောက်ရှိလို့အခုအခါသေဆုံးသူစုစုပေါင်း 9,900 ကျော်ရှိပါတယ်ခင်ဗျ။အိန္ဒိယနိုင်ငံတောင်ပိုင်းကရလာပြည်နယ်ကလက်ဖက်စိုက်ခင်းတစ်ခုမှာမြေပြိုကျမှုဖြစ်ပွားတဲ့အကြောင်းလူ43ဦးသေဆုံးခဲ့ရပြီးတဲ့နောက်ကေဇေယီအဖွဲ့တွေကအသက်ရှင်ကျန်ရစ်သူတွေကိုတနင်္လာနေ့ကတနေ့လုံးဆက်လက်ရှာဖွေခဲ့ကြပါတယ်။မြေပြိုမှုထပ်မံဖြစ်ပွားမှာစိုးရိမ်နေရတယ်လို့လည်းလက်ဖက်စိုက်ခင်းအဒီကဒေသခံတို့ကပြောပါတယ်။
တ
ဲ့ပြူကြအပြေးမှာရှိရှိသမျှအကုန်ပျောက်ကုန်တယ်။ရမ်းကြောက်ဖို့ကောင်းတယ်။အနည်းနာမှဆေးဝင်ကမရှိတော့လူတွေမှမရှိသူလည်းခံစားရတယ်။ဒါမျိုးနောက်တစ်ခါထပ်ပြမှာကိုစိုးရိမ်မိပါတယ်လို့ပြောပါတယ်။ Kerala ပြည်နယ် Idukki KI မှာတောက်ကြနေကမိုးကြီးပြီးရေကြီးရေရှမ်းမှုကြောင့်ဖြစ်ပွားခဲ့တဲ့ပြည်ပြုံမှုတွေလူ90နီးပါးပိတ်မိနေတယ်လို့ယူဆထားကြတာပါ။ဒါကြောင့်ပိတ်မိသူတွေကိုကယ်ဆယ်ရေးနဲ့သေဆုံးသူတွေအလောင်းတွေကိုရှာဖွေဖို့ကယ်ဆယ်ရေးအဖွဲ့တွေကအပူတပြေလှုပ်ဆောင်နေကြတာလည်းဖြစ်ပါတယ်။တစ်ချိန်တည်းမှာပဲအိန္ဒိယမိုးလေဝသဌာနက Idukki KI အပါအဝင် KI တော်တော်များများမှာမိုးဆက်လက်ကြီးနေမယ်လို့ခန့်မှန်းထားပြီးသတိပေးချက်တွေထုတ်ပြန်ထားပါတယ်။လစ်စင်ဝင်ရောက်တဲ့မုတ်တုံမိုးကဆယ်ပြောင်းနဲ့ရေသွင်းစိုက်ပျိုးမှုနဲ့ပါတဲ့အိန္ဒိယနိုင်ငံရဲ့စိုက်ပျိုးရေးအတွက်အရေးကြီးလာပါတယ်။ဒါပေမဲ့မိုးများလုံးတာကြောင့်လည်းရေကြီးမှုမြေပြိုမှုနဲ့ရေကတဆင့်ကူးစက်ဖြစ်ပေါ်တဲ့ရောဂါပြဿနာတွေကိုလည်းလစ်စင်ရင်ဆိုင်ရလည်းရှိပါတယ်ခင်ဗျာ။ဒီကနေ့မနက်ခင်းနောက်ဆုံးရသတင်းတွေကိုနားဆင်ပြီးမှာတော့သတင်းတော်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်ဗျာ
ကျွန်တော်ဝင်းမင်ပါလာမယ့်ရွေးကောက်ပွဲမှာဒေါက်ဆန်းစုကြည်ဦးဆောင်တဲ့ NLD မြို့သားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့ရခိုင်ပြည်နယ်မှာရခိုင်ချမ်းလက်ခဲ့တဲ့မဲဆန္ဒနယ်မြေ၁၂ခုမှာအခုဝင်ပြိုင်ဖို့ကြေညာလိုက်ပါပြီပြီးခဲ့တဲ့ရွေးကောက်ပွဲမှာတနိုင်ငံလုံးအနေနဲ့တခဲနဲ့နိုင်ရခဲ့တဲ့ NLD ပါတီအနေနဲ့ရခိုင်ချမ်းလက်ခဲ့တဲ့ကြောက်တော်မြောက်ဦးမင်းပြမြေပုံရသိတောင်ပုံနာချွန်းမြို့တွေကနေနေဒီမှာအခုလိုတိုးပြိုင်ပါပါ။ဘာကြောင့်ပါလဲ။အောင်နိုင်ရေးအလားလားဘလို့ရှိပါလဲ။အခုနိုဝင်ဘာ၈ရက်ရွေးကောက်ပွဲအောင်နိုင်ရေးအဓိကဥဆောင်လုပ်နေတဲ့ NLD ဒီယိုခရနှင့်ဒေါက်တာဇော်မြင့်မောင်ကိုကျွန်တော်ဝင်းမင်းကတီးတန့်မေးမြန်းထားပါလဲ
။ဟုတ်ကဲ့ဒေါက်တာဇော်မြင့်မောင်ခင်ဗျာကျွန်တော်တို့အခုဒီ NLD အနေနဲ့ပေါ့နော်။ရခိုင်ပြည်နယ်မှာဒီအရင်ချဲ့လက်ထားတဲ့ကိုယ်စားလှယ်လောင်းနေရာတွေမှာထပ်တိုးပြိုင်ဖို့ဆုံးဖြတ်လိုက်တယ်လို့ကြားပါတယ်ဆရာ။ဘာကြောင့်လို့လို့ထပ်တိုးပြန်လဲရလဲဆရာကြီ
းဒီဟာထပ်တိုးတော့ကျွန်တော်တို့ကအစိုးရရဲ့ရှိတယ်ဗျဟိုရခိုင်ကိုကျွန်တော်တို့ပထမတင်လိုက်တယ်ပေါ့နော်တချို့နေရာတွေတော်တော်များများတုတ်ပါပြန်အဲ့ဒါတော့လူဝရှိတယ်ဗျကျွန်တော်တို့ကိုယ်တိုင်ကစဉ်းစားနေတာပေါ့ဗျာဘာလို့ဆိုတော့ပြိုင်နေတဲ့လူတွေထည့်လိုက်တော့မယ်ဆိုလို့ရှိရင်သူတို့လာပြီးတော့ပြိုင်နေဆိုလို့ရှိရင်ကျွန်တော်တို့ဘက်ကစောင့်ရှောက်ရမယ့်တာဝန်ရှိတယ်လေ NL အနေနဲ့ဒါပေမဲ့ဒါတွေကိုတင်မယ်ဆိုတာတော့ကျွန်တော်တို့ကရည်ရွယ်ချက်ရှိပြီးသားပဲတော်နေချိုးနေရာတွေမှာမြေသားဒီမိုကရေစီရဲ့ဘဝမပြိုင်နိုင်တဲ့ခါကျတော့ရွေးကောက်ပွဲကတော့ဖြစ်တယ်။ပြိုင်မဲမရှိဘူးဆိုပြီးတော့နိုင်သွားတဲ့ဟာမျိုးမျိုးဆိုကျွန်တော်ပြိုင်ဖို့ကတော့စဉ်းစားပြီးသားပါ။အဲ့ဒါကြောင့်မို့ကျွန်တော်တို့ကတ်လာတဲ့ခါကျတော့တဲချီပြီးသားကျွန်တော်ရွေးထားတဲ့ဒီမှန်ထားတဲ့လူတွေကိုတင်လိုက်တာပေါ့ဗျာ။အဲ့ဒါကြောင့်ဆက်နေရောထပ်တိုးသွားတာပေါ့။မြေသားလွတ်တော်9နေရာ၊ပြည်သူလွတ်တော်2နေရာနဲ့တိုင်းဒေသကြီး9နေရာပေါ့ဗျာ
။ဟုတ်ကဲ့ဆရာကြီး။ဆရာတို့အရင်ဆိုရင်ကြတဲ့ဒီစောင့်ရှောက်ပေးရဖို့အနေထားဆိုတာကဒီကျွန်တော်ကပြည်ပခါတွေဖြစ်နေတဲ့အနေအထားကိုပြောရလား
။အဲ့ဒါလည်းတစ်ချက်တော့ပါမှာပေါ့ဗျာ။ဒါဘာလို့ဆိုတော့တချို့ကိုယ်စားလှယ်တွေကရခိုင်မှာနေတဲ့လူတွေမဟုတ်ဘူးလေ။ရန်ကုန်မှာနေတဲ့လူတွေပဲဒီလိုပဲပြိုင်နေကြတာပေါ့ဗျာ။ရန်ကုန်ကနေဆိုတော့ကျွန်တော်တို့မှလည်းရှိတဲ့ခါကျတော့သူတို့ကိုနေဖို့ထိုင်ဖို့အစားစောင့်ရှောက်ဖို့အစားကျွန်တော်တို့ရခိုင်မှာရှိတဲ့ကျွန်တော်တို့ပြည်နယ်လုံးမှုဆောင်အဖွဲ့မှာတာဝန်ရှိတာပေါ့ဗျာ။အဲ့ဒါလည်းတစ်ချက်ပါပါ။
ဟုတ်ကဲ့ဆရာ။အဲ့တော့သူတို့ကဒီဒေတာကံမဟုတ်တဲ့သဘောပေါ့နော်။ရန်ကုန်မှာနေရဆိုတော့
ဒေတာကံမှုဆိုတော့တချို့နေရာတွေမှာရရတဲ့ဒီစားဒီဟိုဘောတခြားနေဟန်နေသားပြိုင်ကြတာပါပဲအထူးသဖြင့်တော့ခိုင်မှာပါများသောအားဖြင့်ကြံကုန်မနေရတဲ့သူတွေပါဟုတ
်ကဲ့အဲ့တော့အောက်ခြေကတင်တဲ့လူတွေတော့ဖြစ်တယ်ပါဆရာနော်
ဒါပေါ့ဒါပေါ့တင်တဲ့လူတွေပါပဲကျွန်တော်တို့ဆရာနေလောလောလာ willingness ပါကျွန်တော်တို့ရဲ့ဟိုဟာမဟုတ်ဘူးသူတို့ကိုယ်တိုင်ကသူတို့ကသူတို့ကိုစံနာရှိလို့ပြိုင်နေတယ်အဲ့ဒီမှာပဲဆိုလို့
ဟုတ်ကဲ့အဲ့တော့သူတို့ကိုယူတဲ့နေရာမှာတော့တီးတန့်ဆရာတို့ဒီပြိပခနေနေဖြစ်တဲ့အတွက်ပေါ့နော်ထည့်စဉ်းစားတဲ့အချက်တွေဖြစ်သေးလား
မရှိပါဘူးခင်ဗျကျွန်တော်အဲ့အရာတွေကတော့သူတို့ကိုယ်တိုင်ကဒါလည်းပြင်နေတယ်ကျွန်တော်မှလည်းလူကဒီကိုပို့ဖို့ဆိုတော့ငုတ်ရှိပြီးတော့သူတို့လျှောက်တဲ့အထက်မှလည်းပါတယ်ဒီဘဟုကဘယ်နေရာပို့ဖို့ဆိုတော့ပြောတဲ့လူတွေရှိပါတယ်ဒါမှမဟုတ်ရခိုင်ကိုတီးတန့်လျှောက်တဲ့လူတွေရှိပါ
ဟုတ်ကဲ့အဲ့တော့အရင်ရွေးကောက်ပွဲတွေမှာတုန်းကတော့ပေါ့နော်1990ရော2015ရောရခိုင်ပြည်နယ်မှာဒီ NLD နေနေပေါ့နော်ဒီအများစုမဲမနိုင်ခဲ့ဘူးပါဆရာเนาะရခိုင်ပါတီတွေကပဲအဓိကနိုင်ခဲ့တဲ့ခါကျတော့ဒီတစ်ခါတော့ဆရာကြီး NLD အတွက်နိုင်နိုင်ချေနေထား
ညကျွန်တော်တို့ကတော့ဒီဟာကပြည်နယ်တွေမှာကကျွန်တော်တို့ရဲ့ရည်မှန်းချက်ကအရင်နိုင်ပြီးသားနေရာတွေကတော့ကျွန်တော်တို့ပြန်နေအောင်လို့ကြိုးစားထားပြီးသားပေါ့ဗျာเนาะအဲ့တော့နေပြီးအစ်စ်တွေမှာလည်းကျွန်တော်တို့စီရင်ထားတာလေးရှိတာဟုတ်ရเนาะဒါကတော့ဒီမိုကရေစီကတော့ဝင်ပြိုင်တာပဲဗျာเนาะကျွန်တော်အင်အားကြီးပါတီတွေရဲ့အနေနဲ့နေရာပေါင်းစုမှာဝင်ပြိုင်နိုင်တယ်ကျွန်တော်မှလူရှိရဆိုတော့အင်အားပြပြီးသားလည်းဖြစ်တာပေါ့ဗျာ
ဟုတ်ကဲ့ဆရာအဲ့တော့အရင်နိုင်ခဲ့တဲ့ဒေတာတွေဆိုတော့ဆရာဒီကွာတို့တန်တွဲတို့တောက်ကုတ်တို့ဆိုတာပေါ့နော်2015
တော့ဒါပေါ့ကျွန်တော်တို့ကဒီဟာကတော့ရင်းနိုင်ပြီးသားနေရာတွေတော့ solid ပြန်နိုင်အောင်လို့ကျွန်တော်တို့လုပ်ကိုလုပ်ရမှာပေါ့လေ နော်နောက်ထပ်တိုးနိုင်ဖို့အတွက်လည်းကျွန်တော်တို့ကခုနစီယုံရေးတို့စီမံချက်တွေပါရတော့တော့ရတာပေါ့ဗျာမရှိလို့မပြန်ရဘူးဆိုတော့အမျိုးမဖြစ်အောင်ကျွန်တော်ကြိုးစားတက်လာပေါ့ညွှန်းလင်းချက်လည်းကျွန်တော်ထားတက်လာပေါ့
ဟုတ်ကဲ့ဆရာအဲ့တော့အခုဒီလာမယ့်ရွေးကောက်ပွဲမှာတနိုင်ငံလုံးနေချာပေါ့နော် NLD မဲအများဆုံးနိုင်ခဲ့လို့ရှင်ဆရာကြီးရခိုင်ပြည်နယ်မှာအခုလက်ရှိဒီပဋိပက္ခတွေမကျေနပ်မှုတွေပေါ့နော်မျိုးစုံဖြစ်နေတဲ့အတွက်ဘယ်လိုမျိုးပို့တိုးလုပ်ပေးဖို့ပြင်ဆင်လာတာရှိလဲဆရာ
ဒါအဲ့ဒါတော့ dream တွေဖြစ်နေပါလိမ့်မယ်ဒီခါဟုတ်လားကျွန်တော်နိုင်တဲ့ခါအခုလက်ရှိလက်ခံရခိုင်ပြည်နယ်မှာဟိုဟာဒေါက်ဆန်းစုကြည်ကတိုင်မြန်ပုဂ္ဂိုလ်ကိုယ်တိုင်ဖော်ဆောင်ပြီးတော့ကျွန်တော်တို့ရခိုင်ပြည်ဟိုအတွက်လှုပ်ပေးနေတာပဲလေနော်အထူး area အနေနဲ့ဦးစားပေးအနေနဲ့လှုပ်ပေးနေတာပါဗျာ
ဟုတ်ကဲ့တကယ်လို့များဆရာဒီ NLD နေနဲ့တနိုင်ငံလုံးအများစုမနိုင်ခဲ့ရော
ကျွန်တော်တို့လောလောဆယ်ထီကတော့အဲ့ဒါဘာဖြစ်လဲဆိုတော့ဒီညွန်ပေါင်းညွန်ပေါင်းပြောနေကြတာပါကျွန်တော်တို့ကတော့အစိုးရဖွဲ့နိုင်အောင်ကြိုးစားမှာပါဗျာဒီမိုကရေစီခိုင်မာဖို့အတွက်ကျွန်တော်တို့ NLD နိုင်အောင်ကြိုးစားမှာပါ
ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ဆရာ
ကျွန်တော်ဝင်မယ်ပါ
အင်္ဂါနေ့နေ့ကင် VOE မြန်မာပိုင်းစီစဉ်ကိုဆက်လက်တင်ဆက်နေပါတယ်။အမျိုးသားလွတ်တော်မှဂျူလိုင်လအကုန်ကပြင်ဆင်တည်ပြုခဲ့တဲ့တက်မတော်အပ်ဥပဒေပုံမှန်ခွဲဟာစစ်ဖက်ဆိုင်ရာတရားရုံးတွေမှာရင်ဆိုင်ရမယ့်အောက်ခြေစစ်သားတွေအတွက်တရားမျှတရေးအကာအကွယ်မဲ့စေကြောင်းလူခွင့်ရေးဥပဒေပညာရှင်တွေထောက်ပြခဲ့တာနဲ့ပတ်သက်လို့တင်ဆက်မှာပါ။ကျွန်မအင်ဂျင်နိုင်ပါရှင်။အောက်ခြေတပ်သားတွေကိုစီကံပုံမှုတင်းကျပ်ဖို့ဆိုပြီးအမျိုးသားလွှတ်တော်မှဂျူလိုင်လ30ရက်နေ့ကဒုတိယဗိုလ်မှူးကြီးအောင်ထွန်းလင်းကနေ1959ခုတက်မတော်အပ်ဥပဒေပုံမှ125ပုံမှခွဲ1ကိုပြင်ဆင်ကြောင်းအဆိုတင်သွင်းရမှာအမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးဖေချစ်ကထောက်ခံပြီးကန့်ကွက်သူမရှိအတည်ပြုခဲ့တာပါအရင်ဥပဒေပြဋ္ဌာန်းချက်မှာစစ်သားတအုပ်ဟာပြစ်မှုကျူးလွန်တဲ့နေ့ရက်ကနေ3နှစ်ကျော်သွားပြီဆိုရင်အဲ့ဒီပြစ်မှုအတွက်စစ်တရားရုံးနဲ့စစ်ဆေးစီရင်ခြင်းကိုစတင်မပြုလုပ်ရလို့ဖော်ပြထားပါတယ်။ဒါပေမဲ့အခုပြောင်းလဲလိုက်တာကပြစ်မှုကျူးလွန်တဲ့နေ့ရက်အစားအာဏာပိုင်ကစတင်သိရှိတဲ့နေ့ရက်လို့ပြင်ဆင်လိုက်တာဖြစ်ပါတယ်။ဒီပြင်ဆင်ချက်အရဆိုရင်အောက်ခြေစစ်သားတွေအရေးယူနိုင်ရေးအထက်အရာရှိတွေကိုအာဏာပေးလိုက်တာမျိုးဖြစ်နေပြီးဥပဒေအရအားနည်းချက်တွေရှိနေတယ်လို့ကချင်ပြည်နယ်အခြေဆိုင် Federal ဥပဒေ Academy ကျောင်းအုပ်လူခွင့်ရေးရှေ့နေဦးအောင်ထူးက VOE ကိုပြောပါတယ်။
အရင်ဥပဒေဟောင်းမှာတော့ဖြစ်ရင်ချင်းချင်းလေးပဲတက်မတော်သားတယောက်ရေးယူမယ်ဆိုရင်၃နှစ်တန်တန်းကာလတော့မှရေးယူရတယ်၃နှစ်တန်တန်းကာလတော့ဘယ်နေစတွက်လဲပြင်းမှုစတင်ကျူးလွန်တဲ့ရဲကစတွက်တယ်အဲဒီကြားထဲမှာရေးယူဥပဒေရွယ်ချက်ကဘယ်လိုဆိုမြန်မြန်ရေးယူဖို့တတ်မှတ်ပေးထားတယ်ဒါတို့အခုပြင်မဲ့ဟာအထက်တော်တော်ပြင်လိုက်ပြီလို့သိရတာပေါ့လေအဲ့ဒါရပါလဲဆိုတဲ့အခါကျတော့ပြင်းမှုကျူးလွန်ကြောင်းစတင်သိရှိရဲကနေစရေးယူခေကောင်းပြီအခုဟာရိုညာကိစ္စကာကျုမင်းအွန်လိုင်းနဲ့ဆင်းရဲရရှိတယ်အမိန်ပေးလိုက်တယ်အောက်မှာကျူးလွန်လိုက်သူတို့မိန်တဲ့ကျူးလွန်ရတာနော်အဲ့ကကြာကျူးလွန်တဲ့လူတွေကိုရေယူမှမယူလားဆိုတာအထက်ကကာကျုမင်းအောင်နဲ့အစိမ့်မင်ရာကြီးတွေတောင်ရောက်သွားပြီအောက်ကတိုင်းမူးနဲ့အောက်ကတတ်မမူးတွေအစင်တီကအကုန်လုံးကကာကျုမင်းအောင်နဲ့သူ့အစိမ့်မင်ရာကြီးပေးတဲ့အမိကိုနာခံနေတဲ့ကာလပတ်လုံးရေးမိဘူးဆိုတော့ပြင်းမှုကျူးလွန်ကြောင်းစတင်သိရှိရဲ့ရက်ဆိုတာဘာလို့ပြောရလဲဥပဒေကလုံးဝဝေဝါးသွားပြီ
လက်ရှိမြန်မာနိုင်ငံမှာစစ်ဖက်ဆိုင်ရာတရားစီရင်ရေးအထူးသဖြင့်စစ်ဖက်အယူခံတရားရုံးဟာကာကွယ်ရေးဦးစီးချုပ်ရဲ့လက်ထဲမှာရှိနေတဲ့အတွက်စစ်မိတ်ပေးသူတွေကပြစ်ဒဏ်ကနေကင်းလွတ်နေပြီးအောက်ခြေစစ်သားတွေကိုပဲကြိုက်တယ်လို့အပြစ်ပေးအရေးယူနိုင်ကြောင်းဦးအောင်ထူးကထောက်ပြပါတယ
်စစ်ကုံရုံးတရားစီရင်ခံရပြီးကုတ်မာရှင်တရားစီရင်ခံရပြီးဆိုရင်တစ်ဖက်ဆုံးနေဖြစ်နေတယ်အဲ့ဒါပါဆိုတော့ဒီအခံဘက်ကနေလိုက်ပါဆောင်ပေးမယ်အင်အားကဒုနဲ့တည်းနဲ့ရှိမနေဘူးသူတို့တရားလူဘက်ကတရားစွဲရာရှိပဲစစ်ကောင်းအောင်ခန့်တဲ့တရားစွဲရာရှိရ very powerful ဖြစ်နေတယ်။ဘယ်မများတဲ့တရားစီရင်ဖြစ်နေတယ်။ဒါကြောင့်ခြုံပြောမယ်ဆိုရင်တော့ပြင်လက်ရှိတွားနေတဲ့1959အဲဥပဒေနဲ့အခြေခံရင်တွားနေတဲ့တရားနည်းဥပဒေနဲ့အခြေခံတွားနေတဲ့တရားရုံးကြီးဟာခဏချိန်မှာလေပတ်မှုကတော်တော်ဟူလေးကိုပဲတရားမျှတတဲ့အခွင့်အရေးနဲ့ဆန့်ကျင်နေတယ်။တရားစွဲခံရေးဖို့အတွက်ညှိနှိုင်းချက်မရှိတော့ဖြစ်တယ်။သူတို့အမိန်ပေးလို့နားထောင်ရင်းနဲ့လိုက်နာပေါ်ဆောင်ရင်းနဲ့ပြုံကျူးလုံတဲ့စစ်သားတွေလို့ဖြစ်ရင်ပုံသဏ္ဍာန်ရပြစ်ဒဏ်ချလိုက်ရင်ပြီးရင်ပြန်လွတ်တာမျိုးအင်းတယ်မှာဖြစ်တဲ့ကိစ္စမျိုးပေါ့တရားမဝင်ကိုကျင်တရားမဲ့တဲ့ဖြစ်ရတဲ့တောက်လျှောက်စစ်ပဇံတရားဝင်တွေပတ်မှုတွေဖြစ်နေတာ
နယ်သာလန်နိုင်ငံ ICJ တရားရုံးကကြားနာပွဲကို2019ခုနှစ်ဒီဇင်ဘာလကတက်ရောက်ခုခံခြေပခဲ့တဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ကတော့တက်မတော်ရဲ့ပြစ်မှုကျူးလွန်မှုတွေကိုပြည်တွင်းဥပဒေနဲ့ကင်တွယ်အရေးယူမှာဖြစ်ကြောင်းပြောကြားခဲ့ပါတယ်။ဒီကြားနာပွဲမှာရိုဟင်ဂျာဆိုတဲ့အသုံးနှုန်းကိုတောင်ဆန်းစုကြည်ကအတိမတ်ပြုသုံးနှုန်းခြင်းမရှိခဲ့ပါဘူးရှင
်။မြန်မာနိုင်ငံမှာပြေခဲတဲ့ရက်ပိုင်းကမိုးကြီးရေရှမ်းတာလေပြင်းတိုက်ခိုက်မှုနဲ့ကြုံခဲ့ရတဲ့ရေဘဲတိအိမ်တော်စုတွေကိုဆက်နဲ့ရိုက်ခါထောက်ပတဲ့အကြောင်းပြောပြပါမယ်။ကျွန်မကအကနွန်ပါ တရက်ပိုင်းအတွင်မိုးကြီးရေရှမ်းတာကမ်းပါးပြိုကျမှုတွေကြောင့်တိုင်းနယ်ပြည်နယ်ရှိခုကလေပြင်းတိုက်ခိုက်မှုနဲ့ကြုံခဲ့ရပါတယ်။အိမ်တောင်စုတထောင်ဝန်းကျင်နဲ့လူဦးရေလဲတောင်းနေပါအထိရေပဲတိတ်ခဲ့ပါတယ်။ရေပဲသိပ်ပြီးသူတွေကိုစားနဲ့ရိတ်ခါထောက်ပပေးလျက်ရှိတယ်လို့ဘဲအန်တရဲဆိုင်ရာစီမံခန့်ခွဲမှုဦးစီးဌာနညွှန်ကြားရေးမှူးတော်ဖြူလေးလက်ထွန်းကပြောပါရယ
်ဆိုတော့အမားတို့ဌာနအနေနဲ့ဆိုလို့ရှိရင်အလိုရှိပြီးရှောင်ရတဲ့ပြည်သူတွေကိုဆိုလို့ရှိရင်ဒီဆိုင်ရိတ်ခါကိုထောက်ပံ့တယ်ပြည့်စည်သွားတဲ့အိမ်တွေအတွက်ဆိုလို့ရှိရင်အိမ်ဆောင်ပစ္စည်းကိုထောက်ပံ့ပေးတာရှိတယ်နောက်ခေါင်းဆွဲချောက်တူရှိတဲ့လို့ပေါ့နော်ဒါလေးတွေထောက်ပံ့ပေးတယ်သေဆုံးတဲ့သူ2ယောက်ရှိခဲ့တယ်ညီမသေဆုံးတဲ့သူကမကွေးတိုင်းဒေသကြီးမှာ2ယောက်ပေါ့နော်နောက်မွေကြိုက်လို့ဒဏ်ရာရသွားတယ်တည်ဆုံးလာတော့မဟုတ်ဘူးပေါ့နော်မွေကြိုက်လို့ဒဏ်ရာရတာစကိုင်းတိုင်းဒေသကြီးမှာတယောက်ရှိခဲ့တယ်အဲ့တော့တည်ဆုံးတဲ့သူဒဏ်ရာရတဲ့သူအတွက်ဆိုင်တယ်မလို့ထောက်ပံ့ပေးတယ
်ကွန်ဗစ်အထောက်ကူဖြစ်စေတဲ့နှကောင်စီဆက်ပြတို့ကိုလည်းထောက်ပပေးတယ်လို့တော်ဖြူလက်လက်ထွင်းကပြောပါတယ်မွန်ပြည်နယ်ရေးမြို့နယ်ထက်ကကလာကောက်မှာလဲလေပြင်းတိုက်ခဲ့လို့လူနေအိမ်24လုံးပျက်စီးသွားတော့လဲ73အိမ်သာထောက်ပကျဲရရှိတဲ့ကြောင်းရေးမြို့နယ်တပ်ဖွဲ့ပြည်ရေးလှုပ်ရှားသူဦးအောင်နိုင်ဝင်းကပြောပါတယ
်ပထမဦးဆုံးရက်ပို့တဲ့စီးရင်ကခွေအုပ်မှာရောက်တာက73အိမ်တော်စုပဲရောက်တာပေါ့တကယ်တော့ကျွန်တော်မြေပြင်ကိုသွားလေ့လာနေရှင်ကျွန်တော်အိမ်တော်စု24စုတွေ့ရတာအဲ့ဒါကဒီအိမ်တက်တက်ပဲဖြစ်တာပေါ့နောက်တစ်ခုကျတော့အိမ်နဲ့ကျွန်တော်တို့ဒီငါးလမ်းစဉ်နဲ့တွဲဆောက်ထားတဲ့အဆောက်အဦဒီငါးလမ်းစဉ်နဲ့အိမ်နဲ့တွဲဆောက်ထားတဲ့ဟာပေါင်းက22စဉ်နဲ့အိမ်22လုံးတွဲရပေါ့22စဉ်ကလည်းလုံးဝပြုတ်ကျသွားတာပေါ့ပြန်ပြီးတော့စီးပြီးတော့လုတ်ပေးမယ်လို့တော့အချံပြင်းသိရရတယ်ဒါပေမဲ့ဒီနေ့ဒီတော့ဟိုအဲ့ဒါလည်းပတ်သက်တဲ့တုံ့ပြန်မှုမလာဘူးပေါ့နော်
ရေပဲတဲ့အိမ်တော်စုတွေထောက်ပဖို့ကြံရှိနေတဲ့ကိစ္စနဲ့ပတ်သက်ပြီးမွန်ပြည်နယ်လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့အန်လယ်နေရာချထားရေးပြည်နယ်မှုဥက္ကူကိုနိုင်ကိုတယ်လီဖုန်းဖြင့်ဆက်သွယ်ရာအဝင်ဖုန်းကိုပိတ်ထားကြောင်းရုံးကိုလည်းအဆက်အသွယ်မရရှိပေ။စူလိုင်၁၇ရက်ကနေဩဂုတ်၉ရက်နေ့ထိလေပြင်းတိုက်ခိုက်မှုကြောင့်တနင်္ဂနွေလောင်းအတိုင်းတာရရေထဲမျောပါပျက်စီးသွားတဲ့အိမ်က60ရှိပြီးတဆိုင်တပိုင်းပြက်စီသွားတဲ့အိမ်က36အိမ်ရှိကြောင်းတော်ဖြူလက်လက်ထွန်းကပြောပါရယ်မိုးကြီးကမ်းပါပြိုကျမှုတွေကြောင့်တေဆုံသွားတဲ့သူလည်းရှိကြောင်းတော်ဖြူလက်လက်ထွန်းကအခုလိုပြောပါရယ
်ဒီတဲ့နဲ့ဒီလူတွေကိုတဦးကိုစံရိတ်စာပို့တစ်ဖက်စာဆိုရင်2100အဲ2100နှုံးနေပေါ့ဒီရေးပေးရှောင်းတဲ့ဒီလူတွေကိုပြည်ရေးလိုက်ပေါ့အဲ့လို2100နှုံးနေထောက်ပံ့တာနောက်ခါကျတော့တေဆုံတဲ့သူဆိုလို့ရှိရင်ဒုံးဖိတ်နှုံးနေထောက်ပံ့တာဒဏ်ရတဲ့သူဆိုရင်တော်တော့ဘောနော်နောက်ကဲဟိုအိမ်ဆောင်ပစ္စည်းပြတ်သွားတဲ့အိမ်ကြီးဆိုလို့ရှိရင်အိမ်ဆောင်ပစ္စည်းဘောကလည်းတအိမ်လုံးလုံးဝမျောပါပျက်စီးသွားတယ်ဆိုလို့ရှိရင်လည်းဟိုတသိန်းနှုန်းပေါ့
မိုးရတီအခြေအနေကောင်းလာတာကြောင့်ရေပဲသိပ်ပြည်သူတွေထပ်တိုးတာမရှိတလို့တချို့ကဲဆဲရေစခန်းလည်းမရှိတော့ဘူးလို့ပြောပါတယ်အေယာဝတီတိုင်းဒေသကြီးရခိုင်ပြည်နယ်ကရင်ပြည်နယ်နဲ့မွန်ပြည်နယ်တို့မှာမိုးများနိုင်ကြောင်းမိုးလေဝသနဲ့ဆလတ်ပေတာညွှန်ကြားမှုဦးစီးဌာနကခန့်မှန်းထားပါတယ်
VOA American တရက်အစီအစဉ်တွေကိုဆက်လက်တင်ဆက်ပေးနေပါတယ်ကျွန်တော်ရမထွန်ပါအရှေ့လေပိုင်းကလက်ဘနော်နိုင်ငံကိုစီးပွားရေးတိုးတက်မှုအနေနဲ့ရောဒေသတွင်းပဋိပက္ခတွေကိုတောင့်ခံနိုင်စွမ်းရှိတဲ့နိုင်ငံအနေနဲ့ပါအရင်တုန်းကစံနမူနာထားခဲ့ကြပါတယ်ဒါပေမဲ့လွဲမတဲ့စီမံခန့်ခွဲမှုတွေနဲ့ခြားစားမှုတွေကနိုင်ငံစီးပွားရေးပြိုလဲမှုနဲ့အတူလူမှုစန္ဒပြပွဲတွေကိုဖြစ်ပေါ်လာစေခဲ့ပါတယ် VOA သတင်းထောက် Angel Vohara ရဲ့သတင်းပေးပို့ထားတယ်လေဗနော်လူမှုတန်းကျော်လမ်းတွေပေါ်ထွက်ပြီးနိုင်ငံကိုအုပ်ချုပ်သူလူတစုအာဏာကိုဆွတ်ပြေးဖို့နဲ့ရွေးကောက်ပွဲအသစ်တွေကျင်းပဖို့တောင်းဆိုခဲ့ကြပါတယ်နောက်၈လလောက်အကြာမှာတော့တချိန်တိုးတက်နေတဲ့ကုန်စည်နှုန်းအောက်မှာစန္ဒပြပွဲအရှိန်ကတဖြည်းဖြည်းကျဆင်းသွားခဲ့ပါတယ်ကျွေးတူတဲ့အစိုးရကပေါင်ပေါင်လုပ်ငန်းကိုထောက်ပံ့ကြေးပေးနေတာတွေရှော့ချလိုက်တော့ပေါင်ပေါင်ဈေးနှစ်ဆတက်သွားခဲ့ပါတယ်။ဒါကြောင့်နိုင်ငံမြောက်ပိုင်း Tripoli မြို့ကအိမ်တော်ရှင်မနာဂျီရာမမူတယောက်ပေါင်ပေါင်တထုပ်ဝဲဖို့အရေးနှစ်ခါပြန်စဉ်းစားနေရပြီဖြစ်ပါတယ်။ပေါင်ပေါင်တထုပ်ဈေးကလေယာဉ်ငွေ1000ဒေါ်ဖြစ်သွားပြီ။စည်ရသားမိသားစုတွေဘယ်လိုတက်နိုင်တော့မှာလဲ။ဈေးကခေါင်ခိုက်နေပြီလို့ပြောပါတယ်။လူရည်ရဲ့သုံးပုံတစ်ပုံကျော်အကူအညီတွေလိုအပ်နေပြီလို့လည်းလေဗနွန်အစိုးရကပြောပါတယ်။အတော်များများကလူရှင်အဖွဲ့တွေကိုအားကိုးနေကြရတာဖြစ်ပါတယ်။ Snowball Noel လို့ခေါ်တဲ့လူရှင်အဖွဲ့တစ်ခုကတော့အစားအစာအခမဲ့ဝေပေးပြီးစည်ရဲမွေးတွေသွားတဲ့လေဗနွန်သားတွေကိုငွေကြေးအကူအညီထောက်ပံ့ပေးပါတယ်။ လွန်ခဲ့တဲ့လေးလအတွင်းလက်ပတော်ပေါင်ငွေချေတန်ဖိုး80ရာခိုင်နှုန်းကျသွားချိန်မှာကုန်စည်တွေကလည်း3ဆကျော်တက်သွားခဲ့ပါတယ်။ငွေဖောင်းပွားလို့လူလက်တန်းစားတွေငွေကျပ်တဲသွားရတယ်လို့ဝင်ငွေတဲ့လူတန်းစားတွေအတွက်တော့နေ့တတူကလိုအပ်ချက်တွေကမနိုင်ဝန်ဖြစ်လာခဲ့ပါတယ်။ကလေး3ယောက်ဖေဘာဟာကဘဝပြတ်ပြီးအိမ်ကနေဆင်းပြေးရတော့မှဖြစ်ပါတယ
်။မဘာအန်ဒါဆလတ်ချကလေးမဘာအန်ဒီရှိက
ကျွန်တော်မှအလုပ်လည်းမရှိဘူးပတ်စံလည်းမရှိဘူးစားဖို့ပေါင်းဖို့လည်းမဝယ်နိုင်ဘူး။ဘာလို့လို့လို့ရမှာမသိတော့ပါဘူးလို့ပြောပါတယ်။ WhatsApp မှာလူတွေ share လို့မျှဝေခဲ့ကြတဲ့ video တစ်ခုမှာတော့စေးဆိုင်တစ်ဆိုင်နဲ့ယောက်ျားတစ်ယောက်တနက်ပြဝင်လာပြီးကလေးနှိဒိုင်ဘာစ်တွေနဲ့ငွေမဆိုးစလောက်လူယူသွားတာကိုတွေ့ကြရပါတယ်။ဒါကြောင့်လက်မလုံနိုင်ငံဟာနိုင်ငံတကာငွေကြေးရမငွေအဖွဲ့ IMF ကပေးမဲ့ American Dollar 10 billion ထောက်ပံ့ချင်းငွေကိုယူဖို့မှန်တကယ်လိုအပ်နေပြီဖြစ်ပါတယ်။ဒါပေမဲ့နိုင်ငံရေးသမားတွေက IMF ကနေငွေယူရင်လုပ်ပေးရမယ်ပြည်ပြောင်းလဲရေးတွေလုပ်ဖို့ရည်စံနေပါတယ်
။ We need an IMF loan.However the
IMF ချင်းဝေရဖို့ဆိုတာကအစိုးရဘက်ကလိမ့်လိမ့်နဲ့ပြရမယ်ကတိကဝတ်တွေလိုအပ်ပါတယ်အခုတိုင်းပြည်ကိုအုပ်ချုပ်နေသူတွေကဒါကိုမလုပ်ပေးချင်ကြဘူးလို့စီးပွားရေးပညာရှင်ဒီဇာကန်ဒမ်ကပြောပါတယ်လက်မတော်နိုင်ငံတွေလျှက်စက်ပြီးပြတ်တောက်မှုပြဿနာကလည်းရှိနေပါတယ်ပေါင်ကြီးမပဲတဲ့လက်မတော်ပြည်သူတွေရဲ့ရှေ့ရေးဘဝကလည်းမရေရာမတိကျမှုတွေနဲ့ကြမ်းတက်တဲ့အနာဂတ်ကစောင့်ကြိုလွန်နေပါတယ်ခင်ဗျကျွန်တော်ရဲ့မတော်ပါ
သင်္ကြန်ဒီမနက်ပိုင်း VOA American အသံမြန်မာပိုင်းအစီအစဉ်တွေကိုဆက်ပြောပြပေးနေပါတယ်။အခုဆက်ပြီးကမ္ဘာသတင်းမီဒီယာတွေမှာရေးသားဖော်ပြထားတဲ့စိတ်ဝင်စားစရာမြန်မာနိုင်ငံသတင်းတွေကိုမူရင်းအပေါ်မပြတ်ပြောပြပေးမှာပါ။ကျွန်တော်ဝင်းမင်းနဲ့အတူကိုမျိုးစင်ဆန်းတို့ကပြောပြမှာပါ။မြန်မာနိုင်ငံအပေါ်ကြားရောက်နေတဲ့မတရားဩဇာလွှမ်းမိုးမှုကို American အနေနဲ့ကာကွယ်ပေးရတော့မယ်လို့မြန်မာနိုင်ငံဆိုင်ရာ American သံမတ်ဖြစ်အဆိုပြုခံထားရသူကတရုတ်ကိုရည်ညွှန်းပုံနဲ့ပြောတာကိုခေါင်းစဉ်တက်ပြီး Economic Times သတင်းမှာဖော်ပြလိုက်ပါတယ်။အိန္ဒိယနိုင်ငံထုတ်ဒီသတင်းစာမှာသမ္မတဒေါ်နယ်ထရန့်မေလကအဆိုပြုခဲ့တဲ့ American သံအမတ် Thomas Ryder အနေနဲ့ပြီးခဲ့တဲ့ပတ်အထက်လွှတ်တော်နိုင်ငံခြားရေးကော်မတီကြားနာပွဲမှာအခုလိုပြောလိုက်တာကတရုတ်နိုင်ငံရဲ့မတရားဩဇာကိုရည်ညွှန်းပုံရတယ်လို့ဆောင်းပါးရှင် Dipan Chan Chowdhury ကသုံးသပ်လိုက်ပါတယ်။စနေနေ့ထုတ်ဒီနေ့စဉ်သတင်းစာမှာမြန်မာနိုင်ငံတည်း2009ခုနှစ်ကနေ2011ခုနှစ်အထိ3နှစ်ကြာအမေရိကန်တန်ယုံဒုတိယအကြီးအကဲဖြစ်တာဝန်ထမ်းဖူးခဲ့သူ Thomas Ryder ကဒီကြားနာပွဲတဲ့သံအမတ်ဖြစ်ဆောင်ရွက်နိုင်ကြောင်းသက်သေထူရမှာတရုတ်ရဲ့မတရားဩဇာလို့ဒဲ့တော့ထဲ့မပြောခဲ့ဘူးလို့ဖော်ပြထားပါတယ်။ဒါပေမဲ့အဆိုပြုခံသံအမတ် Ryder ကမြန်မာနိုင်ငံအပေါ်မတရားတဲ့ရင်းနှီးမြှုပ်နှံမှုလုပ်ရက်တွေနဲ့ဒေတာကန်လူလူတွေပေါ်အကျိုးမဖြစ်သလောက်နဲ့တဲ့ဒီနိုင်ငံသားကမတရားဩဇာလွှမ်းမိုးမှုလို့သုံးနှုန်းခဲ့တာကတရုတ်ကိုသွယ်ဝိုက်ရည်ရွယ်တာသိတာတယ်လို့ဆောင်းပါးရှင်ကထောက်ပြတာပါတယ်။ဒါအပြင်ဆောင်းပါးရှင်ချောင်းတရီကဆက်ပြီးအခုလိုအဆိုပြုခံသံမတ်ပြောလာခြင်းကမြန်မာနိုင်ငံကအမေရိကန်တန်ယုံယာယီတန်မှု George Sibley ကလည်းတရုတ်လုပ်နေတာတွေကမြန်မာနိုင်ငံအပါအဝင်ဖြစ်တဲ့သူ့အိမ်နီးချင်းတွေရဲ့အချုပ်အခြာအာဏာကိုထိခိုက်ပျက်ပြားစေဖို့လုပ်ငန်းကြီးအောက်ကအစိပ်ပိုင်းတစ်ခုသာဖြစ်တယ်လို့ဆောင်းပါးရေးဆွဆွဲခဲ့ပြီးမှဖြစ်ကြောင်းထည့်သွင်းဖော်ပြခဲ့ပါတယ်။ဒီပေါ်တရုတ်ဘက်ကလည်းအမေရိကန်အနေနဲ့တရုတ်နဲ့မြန်မာဆက်ဆံရေးပြတ်ပြတ်အောင်မျိုးစိတ်ချပေးနေကြတာဖြစ်တဲ့အမေရိကန်ရဲ့ရုံညံ့တဲ့စိတ်နေသဘောထားကိုလှစ်ဟပြလိုက်တာအပြင်အမေရိကန်နိုင်ငံတွင်ပြဿနာတွေကနေလမ်းကြောင်းလွှဲဖို့တကမ္ဘာလုံးမှာကြိုးပမ်းနေမှုရဲ့အစိပ်ပိုင်းတစ်ခုသာဖြစ်တယ်လို့ပြန်ဆွဆွဲခဲ့ကြောင်းကိုလည်းဒီ Economic Times မှာဖော်ပြထားပါတယ်။ Ryder ကပဲမြန်မာနိုင်ငံအနေနဲ့လည်းသူ့ရဲ့ချုပ်ချာအာဏာပိုင်ဆိုင်မှုပေါ်မတရားဩဇာလွှမ်းမိုးမှုကနေစူးစမ်းတောက်ခံနေရတာကြောင့်ဒီအတွက်အမေရိကန်ဘက်ကကူညီပေးဖို့အရေးကြီးတယ်လို့ပြောခဲ့ပြီးအမေရိကန်ဂျိုးစီဘွားကိုမြန်မာနိုင်ငံမှာမြှင့်တင်သွားမယ်လို့ကတိပြုခဲ့ကြောင်းလည်းဆောင်းပါးရှင်ကဆိုပါတယ်။အသေးစိတ်ကိုတော့ www.economictimes.com မှာဖတ်နိုင်ပါတယ်ခင်ဗျာကျွန်တော်ဝင်းမင်ပါ
ကျွန်တော်ကတော့မျိုးစစ်ဆန်မှာအခုဆက်ပြီးတင်ပြမှာကတော့ After a Century of Logging Myanmar Struggles to Preserve Ethnic Groups ရာစုနှစ်တင်တဲ့ခြေပြီးတိထုတ်လုပ်ခဲ့တဲ့မြန်မာနိုင်ငံဟာကျွန်တော်တို့ကိုထိန်းသိမ်းမှုခက်ခဲစွာရုန်းကန်နေရတဲ့အကြောင်းဆောင်းမရှင်ပေါ်ဆလုဘတ်ရေးသားထားတဲ့ဆောင်းမကိုကောက်နှုတ်တင်ပြပေးပါမယ်။မြူရီဆိုင်ပြီးအေးမြတဲ့ချင်းတောင်နဲ့တောပြုံးနေတာကိုတွေ့ခဲ့ဘူးသလိုချင်းကလေးမြေကန်တဘေးကမော်လိုက်တိထုတ်လုပ်ငန်းစကန်နီတစ်ပိုက်ကိုရောက်ခဲ့ရမှာတိတော်တွေမရှိတော့တာကိုတွေ့ခဲ့ရပါတယ်တဲ့။စကန်တောင်ဘက်မှာတောင်လုံပုံနေတဲ့တလုံးတွေကိုဖောင်ဖြစ်နေမြှော်ပြီးဒီကုံညမ်းကျွန်းစစ်လုံးတွေကနောက်ဆိုရင်အိမ်သုံးပြည်ပေါ်ကတွေဖြစ်လာမှာပါလို့ဆောင်းမမဖော်ပြထားပါတယ်။အပူပိုင်းဒေသကတစ်မှဖြစ်တဲ့ကျွန်းစစ်ကကမ္ဘာမှာဖိုးတိုက်တန်ဆုံးဖြစ်ပါတယ်။တာရှိခံပြီးအလုလုရတဲ့အလွယ်ကူတဲ့တစ်သားမျိုးစားဖြစ်ပါတယ်။ အိမ်ပြင်သုံးတဲ့ပြည်ပေါ်ကတွေဖြစ်လဲအသုံးပြုကြပါတယ်။ပေါ်လစ်တင်လိုက်ရင်ပြောင်းလဲလာသလိုကြမ်းခင်းအဖြစ်ရွက်လေတွေမှလည်းအသုံးပြုကြပါတယ်။ကျွန်းစစ်တွေကိုနှစ်တေရာနဲ့ချီပြီးရေတဲ့သင်္ဘောတွေအတွက်အကြမ်းခံအသုံးပြုခဲ့ကြပါတယ်။ကမ္ဘာကျွန်းစစ်ထောက်ဝါဟာမြန်မာနိုင်ငံမှာစိုက်ပျိုးတာဖြစ်ပါတယ်။မော်လိုက်ကွန်ရက်လို့ခေါ်တဲ့သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးအဖွဲ့ကအငြင်းစားကြောင်းဆရာဦးတန်းထွန်းအောင်ကကြံနေတဲ့ကျွန်းတော်တွေကိုထိန်းသိမ်းဖို့စူးစမ်းပေမဲ့သိနောက်ကျသွားပြီလို့ညီးပါတယ်။တရားမဝင်ခိုးထုတ်တာတွေကိုဟန်တားဖို့စူးစမ်းပေမဲ့လက်ရှိလက်ကျန်တော်တော်ဖြတ်စည်းခံထားရတယ်လို့ဆိုပါတယ်။မြန်မာနိုင်ငံမှာကျွမ်းဆမ်တန်ထုတ်လုပ်နေတာနှစ်ရာနဲ့ချီခဲ့ပါပြီ1990ပြည့်နှစ်တွေအတွင်းအိန္ဒိယဥရောပနဲ့တရုတ်ကမြန်မာကျွမ်းစစ်ကိုအလုံးရင်းနဲ့အများဆုံးဝယ်ယူခဲ့ကြတာကြောင့်စစ်တောဧရိယာ9800စတူယံမိုင်အမေရိကန်ပြည်ထောင်စုကမစ်ချီဂန်ပြည်နယ်အကျယ်ဝန်းကန်ဆုံးရှုံးခဲ့ရပါတယ်2014ခုနှစ်ကျမှမြန်မာအစိုးရကကျွမ်းခိုးထုတ်လုပ်မှုကိုတားမြစ်ခဲ့ပါတယ်ကျွမ်းတော်ရှိရာဒေသခံတွေကတော့တောဆောင်နဲ့ရုပ်ကစုကိုအားကိုးစုတောင်းရင်ကလွယ်လို့ဘာမှမတတ်နိုင်ကြဘူးလို့ဆိုပါတယ်တဲ့ကျွန်းသစ်တွေကိုအရင်ကခက်ခက်ခဲထုတ်လုပ်ခဲ့ပေမဲ့နောက်ပိုင်းစက်ကြီးရည်တုံပြီးထုတ်လုပ်နေတာကြောင့်တောပြုတ်မှုပူဖန်နေသလိုဖြစ်နေတဲ့အကြောင်းမော်လိုက်ဒေတာကန်တွေကထောက်ပြနေတဲ့အကြောင်းရေးသားထားတာကိုကောက်နှုတ်တင်ပြလိုက်ပါတယ်။အပြည့်စုံကိုတော့ www.nationalgeographic.com မှာဖတ်ရှုနိုင်ကြပါတယ်ခင်ဗျာ
။ VOA American အသံရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ဂျိုဒုဆလောင်းတို့အပြင်VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
မြန်မာနိုင်ငံမှာ COVID-19 ရောဂါပိုးကူးစက်ခံရမှုနဲ့ပြန့်ပွားမှုကိုထိန်းချုပ်လာနိုင်တဲ့အတွက်ပြည်သူအများစုဟာအစိုးရရုံးပိတ်ရက်တွေမှာနေရာဒေသတစ်ခုကနေအခြားနေရာဒေသတစ်ခုစီကိုသွားလာလည်ပတ်မှုတွေပြုလုပ်လာခဲ့ကြပါတယ်။စီးပွားရေးလုပ်ငန်းအများစုဟာလည်းပုံမှန်နေထားတိုင်းပြန်လည်လည်ပတ်လာကြတာကိုတွေ့မြင်ရပါတယ်။ဒီသူတွေအနေနဲ့လက်ရှိချိန်လေးပေါ်မှာဘလို့သုံးသပ်နေသလဲဆိုတာကိုကြည့်ကြရအောင်ပါ။ကဘာကရောဂါ COVID-19 ကြောင့်ကူးစက်မှုကိုကာကွယ်ထိန်းချုပ်နိုင်ဖို့အတွက်လူစုလူဝေးတွေကန့်သတ်ခဲ့သလိုလူစီကားရာနေရာတွေနဲ့လူသွားလာများတဲ့ဒေသတွေကိုပိတ်ထားခဲ့ရပါသေးတယ်။အဲ့ဒီလိုအချိန်တိုင်းတာတစ်ခုထိကန့်သတ်မှုတွေကြောင့်မြန်မာနိုင်ငံကစီးပွားရေးလုပ်ငန်းအများပြားဟာထိခိုက်ခဲ့ရပါတယ်။ရန်ကုန်မြို့ကစားတောက်ဆိုင်လုပ်ငန်းရှင်တဦးကတော့ကိုဗစ်ကာလအတွင်းမှာအတိုင်းတာတစ်ခုထိသူဆိုင်ကိုပိတ်ထားခဲ့ရတဲ့အတွက်စီးပွားရေးရထိခိုက်ခဲ့တယ်။ဒါပေမဲ့လည်းအများနဲ့ဖြစ်တဲ့အတွက်ပြန်လည်ထူထောင်ဖို့ကြိုးစားနေရကြောင်းကိုခုလိုပြောပြပါတယ်
။ကျွန်တော်တနိုင်ငံနဲ့ဖြစ်တာလည်းမဟုတ်ဘူး။ပတ်ဝန်းကျင်နိုင်ငံတွေနဲ့ဖြစ်တာမဟုတ်ဘူး။တကဘာလုံးရက်ခတ်တဲ့ကြရဖြစ်တဲ့အတွက်ကြောင့်စီးပွားရေးကအားလုံးနဲ့အတူဆိုးဆိုးဝါးဝါထိခိုက်ကြရပါတယ်ကျွန်တော်တို့ဒီထိခိုက်တယ်ဆိုရင်လည်းကျွန်တော်တို့အတိုင်းပြည်မှာအပြင်အလောက်ကြဲကြဲပြန့်ပြန့်မဖြစ်ပေမဲ့လည်းဘာပဲပြောပြောကျွန်တော်တနင်္ဂနွေဒဇင်ပါဆိုသလိုအားလုံးကခံစားကြရပါတယ်အဲ့တော့အားလုံးကစီးပွားရေးတွေအကုန်လုံးကပြိုလဲကုန်တဲ့သဘောရှိပါတယ်ရင်းရင်ပြိုလဲသွားတာပေါ့နော်ဒါပေမဲ့ကျွန်တော်တို့ဒီကနေပြီးတော့ပုံမှန်လေးကျွန်တော်တို့လမ်းလျှောက်နိုင်ဖို့အတွက်ကတော်တော်ကြီးကိုလိုအပ်ပါသေးတယ်နိုင်ငံတော်ဆိုရလဲဒီကိစ္စနဲ့ပတ်သက်ပြီးတော့တချို့ဈေးကွက်တဲ့ဟိုပေါ့နော်ရိုင်လဲမှုတွေကိုကုစားတဲ့အနေနဲ့ဖြည့်ဆည်းပေးနေတာတွေကိုဗစ်ကျင်းွေတွေထုတ်ပေးနေရတယ်ကျွန်တော်ကြားသိရတဲ့အတွက်ကြောင့်အင်မတန်ဝမ်းနဲ့ဝမ်းသာပါတယ်လက်ဖက်ဆိုင်လုပ်ငန်းတွေကိုလည်းထုတ်ချီးပေးနေပါတယ်အခုဆိုရင်လဲမနေ့က၄ရက်နေ့ကစပြီးကျင်းွေတွေတချို့လုပ်ငန်းတွေကိုလုပ်ငန်းငယ်တွေကိုတင်ခိုင်းနေတဲ့သဘောလည်းရှိပါတယ်ပထမပိုင်းမှာလဲ SME တွေကိုကျင်းွေတွေထုတ်ချီးပေးထားတဲ့အတွက်ကြောင့်ကျွန်တော်တို့တချို့အပိုင်းတွေမှာလဲဟိုဈေးကွက်တဲမှာတချို့လေပတ်နဲ့လေပတ်နိုင်တဲ့အနေအထားကြီးလေလေတွေ့ရပါတယ်ဒါပေမဲ့အပြည့်စုံတော့မလဲပတ်နိုင်ပေမဲ့လည်းဝန်ထမ်းတွေကိုလစာပေးနိုင်တဲ့အနေအထားထိန်းချုပ်နိုင်တဲ့အနေအထားကျွန်တော်တို့ရှိသွားတာကိုကျွန်တော်တို့တွေ့ရပါတယ်
2020မတ်လ23ရက်နေ့ကစတင်ပြီးတော့မြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူတွေ့ရှိခဲ့ရပြီးတဲ့နောက်မှာတော့အစိုးရကရောဂါပြန့်ပွားမှုထိန်းချုပ်ရေးလုပ်ငန်းစဉ်တွေကိုဆောင်ရွက်ခဲ့သလိုပြည်သူအများစုကိုလည်းအိမ်ထဲမှာနေထိုင်ကြဖို့လုပ်ငန်းခွင်တွေမှာလည်းအိမ်ကနေလှုပ်ဆောင်ကြဖို့ညွှန်ကြားချက်တွေထုတ်ပြန်ခဲ့ပါတယ်ဇူလိုင်လလကုန်ပိုင်းကစတင်ပြီးတော့ ယခင်လူစုလူဝေးကိုကန့်သက်ထားတဲ့လူ၅ဦးထပ်ပိုမစုစည်ရင်ထိန်းချုပ်မှုကိုလူ၅ဦးအစားလူ15ဦးထိဖြေလျှော့သတ်မှတ်ခဲ့တာကိုတွေ့ရပါတယ်။ဩဂတ်လ၁ရက်နေ့ကစတင်ပြီးတော့အယောင်ဝဲရီပုံမှန်နီးပါးပြန်ဖြစ်လာပြီလို့ရန်ကုန်မြို့ကလက်ဖေးဆိုင်လုပ်ငန်းရှိဦးကြည်လွင်ကပြောပါတယ်
။ဒီလိုဖြေလျှော့ပြီးတဲ့အတွက်ကြောင့်လူတွေဟာအပြင်ကိုပို့ပြီးတော့ထွက်လာနိုင်တယ်။စီးပွားရေးစီးပွားရှာတဲ့လူတွေကပို့ပြီးတော့လှုပ်ရှားနိုင်တယ်။
ဩဂတ်လ၁ရက်နေ့ကစတင်ပြီးတော့ရန်ကုန်ပြည်မကိုထွက်ခွာခီးသွားခဲ့တဲ့ရန်ကုန်မြို့ကန်ဒေါ်ကြည်ကြည်တင်ကလည်းခီးသွားလာရမှာကြုံတွေ့ခဲ့ရတဲ့အခြေအနေကိုခုလိုပြောပြပါတယ်
။အားလုံးတကားလုံးမှာနှစ်ခုံကိုတစ်ယောက်ပဲထိုင်ရတယ်။အဲ့မှာဆိုလို့ရှိရင်လည်းဟိုကနှာခေါင်းစည်းတို့နှာခေါင်းစည်းတဲ့လူတိုင်းပဲစီးထားကြတယ်ကားပေါ်ပါတဲ့လူတွေအကုန်လုံးကလေဟန်းကျယ်ဟန်းကျယ်လေးတွေပါတယ်လူတိုင်းလူတိုင်းကလည်း face mask ပါတယ်။လမ်းမှာစားတောက်ဆိုင်တွေပါတယ်ဆင်းတဲ့အခါကျလို့ရှိရင်ဆိုင်ဝင်မှာဆိုလို့ရှိရင်လည်းဟန်ကျဲတို့လက်စည်းရည်တို့အကုန်အစင်းသင်းထားတယ်။စားတောက်ဆိုင်ဝင်တဲ့အခါမှာဆိုလို့ရှိရင်လေဆိုင်ဝင်တန်းလေးရာလေဒီ face mask အဲ့ဒါလေးကာထားတာတွေ့ရတယ်။လူတိုင်းလူတိုင်းဝန်ထမ်းနိုင်ရဆိုလို့ရှိရင် face mask ကော mask ကောအကုန်ပိပိစုံစုံနဲ့သူတို့ဝန်တာဝန်ထမ်းဆောင်ကြတာတွေ့ရတယ
်။လူများစုဟာရုံးပိတ်ရက်တွေမှာခီးသွွားလေပတ်တာတွေပြုလုပ်လာခဲ့တဲ့အတွက် COVID-19 ရောဂါပိုကူးစက်ခံရမှုကိုဆက်လက်ထိန်းချုပ်နိုင်ပါမလား။ချာအိနီဂျင်းနိုင်ငံတွေမှာရင်ဆိုင်ကြုံတွေ့နေကြရတဲ့ဒုတိယလိုင်းကိုလည်းစိုးရိမ်ပူပန်သင့်တဲ့အတွက်အစိုးရချမှတ်ထားတဲ့စီမင်းစည်းကမ်းတွေကိုလိုက်နာသင့်တယ်လို့လည်းသုံးသပ်နေကြပါတယ်။ဦးချီလွင်ကအခုလိုပြောပါတယ်
။ကိုဗစ်ကာလမှာအိမ်ထဲမှာဒီလိုပဲညှိငွေ့စွာနေရတဲ့ဘဝကလည်းလွတ်မြောက်သွားတဲ့ကြောင်းလူတွေဟာအပြင်ကိုပို့ပြီးတော့ထွက်လာပါတယ်။ထွက်လာပြီးတော့တချို့ပိတ်ထားတဲ့အပိုင်းတွေလည်းရှိနေတဲ့အခါကျတော့တိတ်ပြီးတော့လည်းပွင့်ဝင်လင်းလင်းမတော်နိုင်တဲ့သဘောကြီးလည်းရှိပါသေးတဲ့အခြေအနေရတယ်။အဲဒါကတော့အင်မတန်ဂရုစိုက်ရမယ့်အပိုင်းပေါ့နော်။ကျွန်တော်တို့ဟို second wave ကိုအင်မတန်စိုးရိမ်ကြောင်းကြသွားပဲကျွန်တော်တို့ကသတိကြီးကြီးနဲ့ထားပြီးရောရင်ဆိုင်နေရပါတယ်။ရင်ဆိုင်နေရတယ်ဆိုပေမဲ့လည်းကျွန်တော်တို့ local မှာတော့တိတ်ပြီးကူးစက်မှုတော့နည်းပါတဲ့အတွက်ကြောင့်မရှိတော့ဖြစ်တဲ့ကြောင့်တချို့ကလည်းပုံမှန်အတိုင်းအတင်ရဲပြီးတော့တွာလာလှုပ်ရှားနေတာတွေ့ရပါတယ်။ဒါပေမဲ့ဟိုအိမ်နီးချင်းတိုင်းပြည်တွေနဲ့တချို့တိုင်းပြည်တွေမှာဆိုလို့ရှိရင်ဟိုဖြေလျှော့မှုတွေရဲ့နောက်ပိုင်းမှာခုနလိုကူးစက်မှုတော့မြင့်မားလာတဲ့အတွက်ကြောင့်ကျွန်တော်ဒါအင်မတန်စိုးရိမ်စရာဖြစ်ပါတယ်။ဒါကြောင့်မလို့ကျွန်တော်တို့တိုင်းပြည်ကလည်းဒီအထားကိုကြည့်ပြီးတော့ဟိုတိတ်ပြီးတော့အတင်မရဲဖို့လိုပါတယ်။နိုင်ငံတော်ကျန်းမာရေးဝန်ကြီးဌာနချမှတ်ထားတဲ့စီမင်းစည်းကမ်းအတိုင်းကိုတိတိကျကျလိုက်နာဖို့ကျွန်တော်တော့လိုအပ်တယ်လို့အကြံပြုချင်ပါတယ်ဗျာ
။စားတောက်ဆိုင်လုပ်ငန်းရှင်ဦးဖြစ်တဲ့ဦးရင်မင်းထွန်းကအခုလိုပြောပါသေးတယ်
။ကိုဗစ်နဲ့ပတ်သက်ပြောချင်တာတော့လူတိုင်းပေါ့ဒီဗိုင်းရပ်ကိုအာဝတ်တားနိုင်မှာဖြစ်တော့လူတိုင်းရဲ့စိတ်မရေးအသည့်ရှိဖို့နိုင်ငံတော်ကချမှတ်ထားတဲ့စီမင်းစည်းကမ်းတွေကိုပြန်ထားပြီးလိုက်နာဖို့အဲ့ဒါတော့ပြောချင်ပါတယ်။လူစည်းလူဝေးရတာမဖြစ်မနေမရှောင်လို့မရတဲ့နေရာတော့တော့အားမှာပေါ့လေ။ဒါတော့အဲ့အတွက်တော့နိုင်ငံတော်ချမှတ်ထားတဲ့သမိုင်းစီကံလေးဆိုင်ရမှုတွေကိုတိတိကျကျလိုက်နာဖို့တော့လိုအပ်ပါတယ
်။လက်ရှိအချိန်ဒီမှာတော့ကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ထားတဲ့အတိုင်းစားတောက်ဆိုင်တွေမှာစပွဲတွေကို6ပေကွာစီစီစဉ်ပေးတာဆိုင်နေဝင်မှာလက်စည်းအပူတိုင်းဓာတ်တွေပြုလုပ်ထားသလိုလူအများစုအနေနဲ့လည်းကိုမိသားစုအတွက်နှာခေါင်းစည်းမျက်နှာဖုံးတက်ဆင်ပြီးတော့ကြိုတင်ကာကွယ်ထားတဲ့လို့လည်းဒေါ်ကြည်ကြည်တင်ကသူမရဲ့အမြင်ကိုပြောပါသေးတယ်။
ဆိုရင်မျိုးရှိပါသေးတယ်ဒါတွေကလုံအောင်ပျောက်သွားတဲ့အခြေအနေမဟုတ်သေးတဲ့တချင်ချင်းမှာကူးစက်မှုဆိုတာဆင့်လန့်နိုင်တာပေါ့ကိုရိုင်းလက်ကောက်ွယ်ဖို့လိုတယ်ကိုမိသားစုကိုလည်းတွားလို့လာလို့ရှိရင်မက်စတာဒါတို့လက်တန်ဆေးရှိရာတို့အနည်းဆုံးတကွေသုံးပြီးပြဆောင်ထားဖို့အားလုံးလိုအပ်ပါသေးတယ
်ခုလိုအချိန်နေမှာလူအများစုကကိုဗစ် -19 ကိုမိလျော့နေသလိုတွားလာလှုပ်ရှားမှုတွေပြုလုပ်နေကြတာမြင်တွေ့ရတဲ့အတွက်မျက်နှာဖုံးနဲ့လက်တန်ဆေးကိုတော့တွားလျာမှာဓာတ်ဆင်ယူဆောင်သွားတင်ပြီးတော့ကြိုတင်ကာကွယ်ဖို့အတွက်လည်းသတိရှိတဲ့လို့စားတောက်ဆိုင်လုပ်ငန်းရှင်ဦးဖြစ်တဲ့ဦးရင်မင်းထွန်းကအခုလိုပြောပါသေးတယ်
။ကျွန်တော်နိုင်ငံကအတိမတ်ပြထားတဲ့ CNN နိုင်ငံမျိုးဝါတော်ပြန်ဖြစ်နေတာဆိုတော့ဒါနဲ့စိုးရိမ်ရတဲ့နေသားပေါ့နော်။ဒါရီးဝီးဆိုက်တင်ပါလေပြင်ပတ်တာမတက်တာတို့ဟန်ကျင်တုံးတာတို့ဒါမဖြစ်မနေတက်ကိုလိုရမယ့်အရာတွေပါ။
အစိုးရအနေနဲ့အပြင်ထွက်သွားလာနေကြတဲ့သူတွေကိုမတ်စတပ်ဖို့လက်ဆေးဖို့လူတဦးနဲ့တူ6ပေအကွာကနေပြောဆိုဆက်ဆံဖို့အသိပညာပေးလုပ်ငန်းတွေကိုမြန်မာပြည်အနှံ့ပြားမှာလှုပ်ဆောင်နေစေဖြစ်ပါတယ်။ဒါအပြင်ကျန်းမာရေးဆိုင်ရာသတ်မှတ်ချက်တွေနဲ့ညွှန်ကြားချက်တွေအတိုင်းလိုက်နာဆောင်ရွက်ဖို့ကိုလည်းနှိုးဆော်နေစေဖြစ်တာတွေ့ရပါတယ်ရှင်။ကျမမေတ္တချန်ဟိမမြန်မာခသတင်းအေဂျင်စီကနေ VOA ကိုသတင်းပေးပို့လိုက်တာပါ။
ရှင်များရှင်ကျမတင်ကီထိုက်ပါအပတ်စဉ်စီးပွားရေးအစီအစဉ်ကိုတင်ပြပါမယ်။လျှက်စင်မလုံလောက်တဲ့မြန်မာနိုင်ငံမှာဓာတ်အားဖြည့်ဆည်းနိုင်ဖို့အတွက်တရုတ်ဂျပန်လုပ်ငန်းတွေဒေါ်လာတန်းထောင်ချီရင်းနှီးမြှုပ်နှံမဲ့ LNG သဘာဝဓာတ်ငွေ့ရေသုံးလျှက်စင်ဓာတ်အားထုတ်လုပ်ရေးနောက်ဆိုလာစွမ်းအင်နဲ့ဓာတ်အားဖြည့်ဆည်းဖို့လည်းဆောင်ရွက်နေပါတယ်။ပုဂ္ဂလိကလုပ်ငန်းတွေနဲ့လျှက်စင်ကန္တာဘူပေါင်းဆောင်ရွက်မှုတွေပါဈေးနှုန်းသတ်မှတ်နိုင်ရေးကအဓိကအချက်ဖြစ်ပါတယ်။မြန်မာနိုင်ငံမှာပထမဆုံးသောပြည်ရင်းပြည်ပဖက်ဆက်ဆိုလာလျှက်စစ်စီမံကိန်းစတင်ခဲ့တဲ့မကွေးတိုင်းကတဘာဝပတ်ဝန်းကျင်တယန်စာတနဲ့စွန့်အင်ဝင်ကြီးဦးမြင့်စောကိုဆက်သွယ်မေးမြန်းတင်ပြထားပါတယ်ရှင်။
ကျွန်တော်ကြုံချုပ်ခဲ့တာက2016မလ20ရက်နေ့မှာဟို PPA ဆိုတာ power by sharing agreement ဘယ်ဒီ unit cost ဒီလုံးတက်မှတ်တဲ့ဟိုစာချုပ်ချုပ်ခဲ့တာပေါ့လေဆက်ပြီးတော့ကျွန်တော်ကအရင်ဆုံးရရဲ့လုပ်ငန်းတွေကိုကျွန်တော် carry ပြန်ယူသွားပေါ့လေဒီလျှက်စစ်ထုတ်ဖို့အတွက်ကိုဒီပြည်အောင်စုဆိုရဖွဲ့ရတယ်ပြောမှာရင်းလို့မြေရင်းလုတ်ပိုင်ခွင့်900ဧကပေးရတယ်ပြောမှာမလောက်သေးပါဘူးဆိုတော့မှာစစ်တော်မြေဧကက180 180ဒီလား180ဒီလားအဲ့ဒါဧကစစ်တော်မြေတဲ့ကအဲငှားလေအငှားလာတော့ဒီကောက်တသိန်းနဲ့နှစ်ကိုဒီကောက်တသိန်းနဲ့ငှားပါလေနော်အဲ့ဒါအရင်ဆိုရလုတ်ခဲ့တာကိုကျွန်တော်တို့ carry ယူတဲ့အတွက်ကျွန်တော်တို့ကဈေးနှုန်းမှာတော့များပါတယ်ခင်ဗျ
ဆရာဒီလိုဆရာတို့ဒီအခုမကွေးရဆက်ဆာချင်းတော့ဒီဆိုလာပါဝါကဟိုကျမသိထားတာကဒီ40မီဂါဝတ်စမယ်ပေါ့နော်နောက်ပိုင်းမှာအပြည့်အဝလဲပတ်လို့ရှိရင်100ကျော်ထိသွားမယ်လို့ပြောပါတယ်အခုအချိန်နေဘလို့ရှိပါလဲဆရာ
ဟုတ်ကဲ့ဒီအချိန်မီဂါဝတ်ထွက်ရှိမှုကပထမသူတို့150မီဂါဝတ်ထိထုတ်မယ်လို့ဟိုသူတို့စာချုပ်ချုပ်ခဲ့တာဘူးလေနော်စာချုပ်ချုပ်ခဲ့တော့ဟိုအခုတော့အခုပထမ step အနေနဲ့ကတော့40 megawatt ထုတ်နေပြီပေါ့နော်အခုလည်းထုတ်နေပါပြီ National Grid ကိုလည်းသူထည့်နေပါတယ်ဒါပေမဲ့ဘယ်လိုဖြစ်လဲဆိုတော့ဟိုပေါက်ဈေးကနိုင်ငံတကာပေါက်ဈေးကဟိုဆိုလာဆိုရင်90နဲ့90ကြားမှာပဲရှိတယ်နော်ဒါပေမဲ့ PPA 900 drop by 75% နော်နဲ့စာချုပ်ချုပ်ရဆိုတော့ဟိုဈေးနှုန်းများပါတယ်ဒီလိုများတာကိုကျွန်တော်တို့အစိုးရလက်ထက်မှာဘယ်လိုပြန်လဲသုံးတက်လဲဆိုတော့ပြည်တော်စုဝင်ကြီးကလည်းတော့သုံးတက်ချက်အရာဟောပေါ့ဗျာဒီအရင် PPA ကိုတော့ကျွန်တော်တို့မပြင်တော့ဘူးဒီတိုင်းမှဝယ်မယ်ဘာလို့ဆိုနိုင်ငံတကာမှာကျွန်တော်တို့ဟိုကအရင်အစိုးရလုပ်ထားတာကိုကျွန်တော်တို့နောက်အစိုးရကဖြစ်တယ်ဆိုတဲ့အဖြစ်တယ်ဆိုတဲ့အတင်လာမဖြစ်အောင်ဒါပေမဲ့နောက်ထုတ်မဲ့ဆင်းစစ်ကိုတော့ကျွန်တော်တို့ကဒီနုံတစ်ခုစီတက်မှတ်ပြီးတော့မှဝယ်မယ်ဆိုတဲ့အဲဒီ agreement လေးတော့လုပ်ထားပါတယ်။အများလေလို့ဘာကြောင့်ပြောရတယ်လဲဆိုတော့နော် public pension ကဒီ unit ကို35ချက်ကနေအဆင့်ဆင့်တက်သွားတာနော်အများဆုံး public မှာအများဆုံး unitia ဒီ3မှာဒီ unit ကို125ချက်နဲ့ပဲပေးရပါတယ်။125ချက်နဲ့ဖြန့်နေတယ်။ဈေးနှုန်းကကျွန်တော်တို့ကဒီ unit ကို125ချက်နဲ့ဖြန့်နေသူကတော့ 12.75% ဆိုတော့ဟိုဒီ unit ကိုဒေါ်လာကို1500နဲ့တွက်ရင်တော့ဒီ unit ကို190လောက်ကျနေတယ်။ဒါတော့အဲ့ဒီအတွက်ညားပါတယ်လို့ပြောတာပါ။
အဲ့တော့ဒီ megawatt တိုးထုတ်လာရင်ဟောခုနဝင်းကြီးပြောသလိုပဲဈေးနှုန်းကရော့မှာလား
။အဲရော့မှာပေါ့ကျွန်တော်တို့ကရော့မှာပေါ့နော်။ဒါအဲ့ဒီတစ်ခုလည်းမကပါဘူး။ကျွန်တော်တို့မကွေးတိုင်းမှာအခုဆိုရင်နေရာ6နေရာပေါ့ဗျာ။6နေရာဆိုတာကစလင်းတညောင်ခွဲရုံမှာနားမှာတနေရာနော်တောင်ရင်းကြီးခွဲုံမှာတနေရာဒါပြီးတော့6ခွဲုံမှာတနေရာဒါပြီးတော့ပေါက်နယ်က6ငုံခွဲုံမှာတနေရာဒါပြီးတော့ပခုတ်ကူမြို့နယ်ကဟိုကျွန်းကျောင်းနားမှာတနေရာဒါပြီးတော့ပခုတ်ကူဟိုကပဲဗောဒီကုန်းခွဲုံမှာတနေရာဆိုလာဟိုနိုင်ငံကတင်တာခေါ်ထားပါပြီ40မီဂါဝတ်ပထုံးမယ်เนาะအဲ့ဒီမှာကျတော့ဤပညာလဲပြိုင်မယ်ဈေးနှုန်းလဲပြိုင်မယ်เน နော်သူသူတို့ရဲ့အတွေ့အကြုံလည်းပြန်ရပါပေါ့အတင်းတာတင်ရပါတယ်တော်တော်များများတင်တယ်နော်အဲ့ဒီအရာကျွန်တော်ဈေးနှုန်းဟာကျွန်တော်ရော့သွားနိုင်ပါတယ်နော်အဲတချို့ဆိုရင်ဟိုအရင်တော့နိုင်ကျွန်တော်တို့ပြည်တော်စုဒုဝန်ကြီးကနိုင်ဆန်ရဲ့အောက်ကိုဆိုရင်ဝယ်ဖို့အထီးဟိုသဘောထားပေးထားတာတချို့ဆိုရင် 6 ဆန့်ကျိုးဆိုရင် 4.5 ဆန့်နော်တချို့ဆိုရင် 7 ဆန့်အဲ့လောက်အထိတောင်ကျွန်တော်တို့အစိုးရအတိုင်းအတိုင်းအစိုးရဘက်ကို presentation လာပြတာတွေသူရဲ့သူတို့လုံနိုင်စွမ်းကိုလာပြီးတော့ရှင်းပြတာတွေရှိခဲ့ပါတယ
်ဘယ်ကုမ္ပဏီတွေအရှောက်များပါသလဲရှင်ပြည်တွင်းလုပ်ငန်းရှင်တွေများပါသလားဝန်ကြီ
းပြည်တွင်းလုပ်ငန်းရှင်တွေများပါတယ်ဒါပေမဲ့ပြည်တွင်းလုပ်ငန်းရှင်တွေကလည်းကျွန်တော်တို့ပြည်တွင်းလုပ်ငန်းရှင်တွေအများသောအပြင်တော့ပြည်တွင်းလုပ်ငန်းရှင်တွေကဒီလုပ်ငန်းကိုမကျွမ်းကျင်ရပါဘူးเนาะမကျွမ်းကျင်တော့ကျွန်တော်တို့ဟိုနိုင်ငံတကာပတ်တနာတွေနဲ့သူတွဲပြီးတော့လုပ်မှာပေါ့လေအဓိကလျှောက်တာတော့ Thai company တွေရှိတယ်ကိုရီးယား company ရှိတယ်နောက်ပြီးတော့ဘာလဲတရုတ် company ရှိတယ်ဟောင်ကောင် company တွေရှိတယ်နောက်အိန္ဒိယ company ကလည်းတချို့လာပြီးတော့မှသူတို့ကတော့ G2G လုပ်မယ်ဆိုပြီးတော့မှလာပြီးတော့စူးစမ်းနေတာလည်းရှိပါတယ်ခင်ဗျာ
ဟုတ်ကဲ့ရှင်အနောက်နိုင်ငံတွေကရောဒီဆိုလာစွမ်းအင်ကိစ္စမှာစိတ်ဝင်စားတာမျိုးရှိပါသလားဝန်ကြီးတို့ဘက်မှာ
အဲရှိပါတယ်ခင်ဗျာအနောက်နိုင်ငံတွေလည်း EU နိုင်ငံတွေကသူတို့ပါတနာတွေနဲ့လာရှောက်ပါတယ်နော်ပါတနာဗမာပါတနာတွေနဲ့သူတို့ရှောက်တာတွေရှိပါတယ်နော်ဒါပေမဲ့ကျွန်တော်တို့ကအဲ့ဒီဟို profile ကိုရတော့ဒီကောင်စုကစစ်တာဖြစ်တဲ့အတွက်သူတို့ဘယ်ကုမ္ပဏီနဲ့ဘယ်လိုပါတနာယူထားလဲဆိုတော့ကျွန်တော်တို့ကတိတိကျကျပြောဖို့ခက်တာပေါ့လေ
ဟုတ်ကဲ့ရှင်ဆိုတော့ဝင်းကြီးရှင်အခုဒီတင်တာအသစ်တွေအောင်မြင်ပြီးနောက်မှာဒီလျှက်စစ်တယူနစ်ဈေးနှုန်းကိုဘယ်လောက်လောက်ထိများရှော့ချသွားနိုင်မလဲရှင
်အဲ့ဒါကကျွန်တော်တို့ဒီလိုရလျှက်စစ်တယူနစ်ကိုဈေးနှုန်းတွေကိုသတ်မှတ်တာကတော့ပြည်ထောင်စုကသတ်မှတ်တာပြည်ထောင်စုကစစ်နဲ့စွန့်ရင်ဝန်ကြီးဌာနရဲ့အပုဘဲကိုယူပြီးတော့မှပြည်ထောင်စုအစိုးရအဖွဲ့မှဟိုအဝါပေါ့ဗျသတ်မှတ်ပြီးတော့မှပြည်ထောင်စုအစိုးရအဖွဲ့မှအော်အတီးပြည့်ချက်ယူတာပေါ့လေအဲ့လိုသတ်မှတ်တာဖြစ်ပါတယ်နော်တော့ကျွန်တော်တိုင်းနေသားကြီးအနေနဲ့ကတော့ဟိုဒီလုပ်ဝင်ဝင်မရှိပါဘူးခင်ဗျာပေးမနာပါဘူး
မင်္ဂလာပါရှင်အားလုံးစိတ်လက်ပြောရှင်ပေါ်ပါကြပါစေကမ္ဘာရင်ချင်းမှုရည်စည်းမှာခက်ဆားနေတာတွေထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာလောကကသတင်းတူတူတွေကိုတက်တက်ရောင်သတင်းမှာပြောပြပေးသွားပါမယ်။ကျမအေးသနာကျော်ပါဒီအစမှာကိုရိုနာဗိုင်းရပ်စ်ကူးစက်ကပ်ပြီးဆူဆူရွရွဖြစ်ပွားနေလို့အလို့အများစုရန်နာကျောင်းတွေလည်းမတည့်ရပဲနဲ့အိမ်မှာပိတ်မိနေတဲ့ကာလမှာ Pop ဆိုတော့ Taylor Swift ကတော့ဒေးတပြားတဲ့တစ်ချက်ထုတ်လုပ်လိုက်တာပါသူရဲ့ဒေးတပြားကိုဇူလိုင်လ24ရက်နေ့ကထုတ်လိုက်တော့ပထမဦးဆုံးသတင်းပတ်မှာကိုတစ်ကမ္ဘာလုံးအတိုင်းတာနဲ့တပြားအရေအတွက်နှစ်တန်းကျော်ရောင်းချခဲ့ရတာမလို့2020ခုနှစ်ထဲထွက်ပြေးသမျှဒေးတပြားတွေကသူရဲ့ဒေးတပြားကအယောင်ရဆုံးနံပါတ်1နေရာမှာရခဲ့ပါတယ်Folklore ရိုးရာဒေးလို့ခက်ဆန်းဆန်းနာမည်ပေးထားတဲ့ဒီဒေးတပြားဟာသူ့ရဲ့ရှစ်ချက်မြောက်ဒေးတပြားဖြစ်ပြီးတော့ဒီဒေးအယ်ဘမ်မထွက်ခင်15နာရီလောက်ကမှကျင်ညာလို့အားလုံးအတွက်မထင်မှတ်ထားတဲ့ surprise လေးတစ်ခုဖြစ်သွားခဲ့ပါတယ်။ဒီဒေးတပြားထွက်တဲ့ပထမအဆုံးသတင်းပတ်မှာ iTunes တို့ Spotify တို့လိုမျိုး online ဂီတ website တွေကနေပြီးတော့သူ့ရဲ့တချင်းအယ်ဘမ်ကိုနားထောင်သူတန်900ကျော်ရှိခဲ့တာပါ။တယ်လာရှိပြဒေးတပြားကိုထုတ်လုပ်ဖြန့်ချီရဲ့ Republic Records စတေသန်တွင်ကတော့သူ့ရဲ့ဒေးတပြားဟာထွက်ပြီးပြီးစဉ်24နာရီအတွင်းမှာကိုတိတိတမ3တန်းကျော်ရောင်းချခဲ့ရတယ်လို့ကြေညာထားပါတယ်။ဒေးသချင်းတွေကို online ကနေပြီးတော့လာစင်ချေးပေးပြီးတော့ကြိုက်တဲ့လောက်နားထောင်လို့ရတဲ့ streaming platform တစ်ခုဖြစ်တဲ့ Spotify မှာဆိုရင်ဒီဒေး album ပထမအဆုံးထွက်တဲ့နေ့မှာနားထောင်မှုပေါင်းတန်80ကျော်ရှိခဲ့လို့အမျိုးသမီးဆိုတော့တရားကိုထုတ်တဲ့ဒေးတပြားကိုပထမအဆုံးနေ့မှာ online ကနားဆင်မှုပေါင်းအများဆုံးဆိုပြီးတော့ဆန့်ကျင်တင်သွားခဲ့ပါတယ်။ဒါကြောင့်မလို့သူထွက်ပြီးသားဒေးတပြား80မှာစုစုပေါင်းတပြားပေါင်း9ချက်က Billboard ရဲ့အကောင်းဆုံးဒေးတပြား200ဆင်းမှာနံပါတ်1နဲ့သူကအအောင်မြင်ဆုံးအဆိုတော်တရားဖြစ်နေခိုင်ခိုင်မာမာဆက်ပြီးတော့ရည်တည်နေပါလိမ့်ရှင် A warrior ကိုရိုနာဗိုင်းရပ်စ်ကူးစက်ကပ်ပြီးကြောင့်ရုံတင်ဖို့ရက်တဖြည်းဖြည်းရွှေ့လာရတဲ့မူလန်ရုပ်ရှင်ဇာတ်ကားကိုအခုတော့ရုံမတင်တော့ဘဲနဲ့ online streaming website ကနေပဲပြရမယ်လို့ဒီရုပ်ရှင်ရိုက်ကူးထုတ်လုပ်တဲ့ Walt Disney Company ကပြောပါတယ်ဒီရုပ်ရှင်ကို Walt Disney ပိုင်း Disney Plus online ရုပ်ရှင် website မှာစက်တင်ဘာ4ရက်နေ့မှာစပြီးတော့ပြမှာပါဒီ Disney Plus online ရုပ်သံလိုင်းကလာစဉ်ကြီးပေးထားရတဲ့ line ဖြစ်ပေမဲ့ဒီရုပ်ရှင်ကိုအလကားတော့ကြည့်လို့ရမှာမဟုတ်ပါဘူးဒီရုပ်ရှင်ကြည့်ကျင်နေဆိုရင်တော့ဒေါ်လာ 29.99 စင်ပေးပြီးတော့ဝယ်ကြည့်ရမှာဖြစ်ပါတယ်ဒါပြင်ကြည့်လို့ Disney Plus online ရုပ်သံလိုင်းမရှိတဲ့နိုင်ငံတွေမှာတော့ဒီရုပ်ရှင်ကားကိုရုံတင်မှာဖြစ်တယ်လို့ဆိုပါတယ်ဒါပေမဲ့အခု Disney လိုမျိုး online ကနေပြီးတော့ရုပ်ရှင်ကားကြီးပြဖို့လုပ်တာအဆင်မဟုတ်လို့ဖြစ်နေပါပြီ Trolls World ရုပ်ရှင်ကားကိုအေပီလာတော့ online ကနေပြီးတော့ပဲစတင်ဖြန့်ချိပြသတာဖြစ်ပါတယ်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညနဲ့အင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းတော်ကိုရုပ်ရောအသံရောအပြည့်စုံကြည့်ချင်တယ်ဆိုရင်ရုပ်မြင်သံကြားမှာစနေညထုတ်လွှင့်တဲ့ VOA အပတ်စဉ် TV မဂ္ဂဇင်းအစီအစဉ်မှာကြည့်နိုင်ပါတယ်။ VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော်။
ဘာ English American Side Ganda မှာမြန်ပောင်းနိုင်ငံရေးလောကမှာတုံ့နှုတ်နေတဲ့ idiom အသုံးချုပ်ကိုတင်ပြပေးမှာမို့ပထမဦးဆုံ
း to sugar coat
ကိုတင်ပြပေးမှာဖြစ်ပါတယ်စာလုံးပေါင်းက TO2 SUGAR sugar COAT coat sugar ကတကြား coat ကအပေါ်ကနေဖြူတာတကြားနဲ့ဖုံးတာလို့လုံးောက်အဓိပ္ပာယ်ရပြီးစကားစုတစ်ခုရဲ့တရားအဓိပ္ပာယ်ကတော့အပေါ်ကနေတကြားနဲ့ဖြူတာအပေါ်ကနေတကြားလောင်းတာအပေါ်ကနေတကြားဖုံးအုပ်တာဖြစ်ပါတယ်။ idiom ဆိုရယ် the white ဒီဘေကတော့ဆိုးတယ်လူတွေမကြိုက်တဲ့ခါးသီးတဲ့နစ်နာစီမဲ့အကြောင်းအရာတစ်ခုခုကိုကြည်ကောင်းရအောင်ဒဏ်ခံရတာတက်တာရအောင်နားကြားကောင်းအောင်လျှော့ပြောတာမျိုးအပြင်ပန်းမှာအမြင်လှရအောင်လူတွေကိုလှည့်စားဖို့ကြိုးစားတာမျိုးကိုဆိုလိုတာဖြစ်ပါတယ်။ကျမတို့မြန်မာမှာတော့အပေါ်ကနေတကားကြီးလောင်းနေဆိုတဲ့စကားမျိုးနဲ့ဆင်တူတယ်လို့ဆိုရမှာပါဒီအသုံးကိုသမ္မတဒေါ်နယ်ထရမ့်က2016သမ္မတရွေးကောက်ပွဲမဲဆွေလှုပ်ရှားစဉ်ကပြီးခဲ့တဲ့ဂရီတွေထဲမှာတစ်ခုကတော့သမ္မတဟောင်းဘရက်အိုဘားမားလက်ထက်ကအတည်ပြုခဲ့တဲ့ဈေးနှုန်းသက်သာတဲ့ကျန်းမာရေးပြုစုဆောင်ရှောက်မှုအစီအစဉ်ဖြစ်တဲ့ Affordable Healthcare Act ကိုဖျက်သိမ်းပြီးပိုကောင်းတဲ့ကျန်းမာရေးပြုစုဆောင်ရှောက်မှုအစီအစဉ်နဲ့အစားထိုးဖို့ကြိုးပမ်းမယ်လို့ပြီးခဲ့ရမှာလောလောဆယ် Republican လွှတ်တော်အမတ်တွေရေးဆွဲထားတဲ့အစီအစဉ်အစ်ကိုလွှတ်တော်မှမဲခွဲဆုံးဖြတ်ဖို့ကြိုးစားနေရမှာဒီအစီအစဉ်အစ်နဲ့ပတ်သက်လူကတော့2026ခုနှစ်မှာအမေရိကန်နိုင်ငံသား26သန်းတို့ဟာကျန်းမာရေးပြုစုဆောင်ရှောက်မှုအမကံမရှိဘဲနေကြလိမ့်မယ်လို့တွေးရှိခဲ့တဲ့အတွက်ကြောင့်လေအထူးသဖြင့်အထင်ကြီး Washington Post သတင်းစာကြီးကဒီအချက်ကိုထောက်ပြပြီးDon't sugarcoat this ဆိုပြီးဒီအကြောင်းနဲ့ပတ်သက်ပြီးအချိုလာမတက်လေနဲ့လို့ခေါင်းကြီးမှရေးသားဖော်ပြခဲ့တာဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George Groupy ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပါ
Please don't sugarcoat the facts Mary I think I can handle the truth
Mary အမှန်ကိုနားကြားကောင်းအောင်လို့ကြည်ပြီးမပြောပါနဲ့ဗျာကျွန်တော်အမှန်ကိုခံနိုင်ရရှိပါတယ်လို့ဒီပေရပါတယ်ဥမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပါ
Please don't sugarcoat the facts Mary I think I can handle the truth
ကိုဆက်လက်တင်ပြပေးမှာကတော့
Play along
ဖြစ်ပါတယ်စာလုံးပေါင်းက PLAY play ကကစားတာဒါမှမဟုတ်ဒုတိယဆိုရင်လည်းတိခတ်တာ ALONG along ကအတူတကွာဆိုတော့စစ်စစ်ခုငယ်တိုက်ရိုက်ဒီဘေကတော့အတူကစားတာဒါမှမဟုတ်ဒုတိယဆိုရင်အတူလိုက်ပြီးတိခတ်တာဖြစ်ပါတယ်။ဒီအသုံးရဲ့ idiom အတိအပယ်ကလူတူဦးဒါမှမဟုတ်တခုခုနဲ့ပတ်သက်လို့အကြိုက်လိုက်ပြောတာဖြစ်ပါတယ်။ဒီနေ့တော့တခုခုကမဟုတ်ဘူးမတရားဘူးဆိုပေမဲ့လို့လေတစ်ဖက်ကလူစိတ်ဆိုးမှဆိုးလို့အချိန်ရဘာမှမပြောဘဲအလိုက်ထိုက်ကြီးနေတာတိခံနေတာမျိုးဖြစ်ပါတယ်။ဒီအသုံးနဲ့ပတ်သက်လို့ဗြိတိနိုင်ငံထုတ် The Telegraph သတင်းစာကြီးကအမေရိကန်သတင်းတောက်တွေကိုမိကွန်းထုတ်ခဲ့ရမှာအင်ပီရိုမှာသမ္မတထရမ့်အစိုးရရဲ့သတင်းစာရှင်းလင်းပွဲတွေမှာ သတင်းတော်တွေကိုကင်မရာရိုက်ခွင့်မပြုတာသတင်းမှားရေးတဲ့အတွက် CNN သတင်းတော်သုံးဦးအလုပ်ဖြုတ်ခံရတာကိုပြင်းပြင်းထန်ထန်ဝေဖန်တာတွေသမ္မတ Trump က Twitter ကတဆင့်သတင်းတော်တွေကိုနှိမ်ချပြောဆိုမှုစသဖြင့်နဲ့ပတ်သက်လို့ American သတင်းတော်တွေကဘာလို့တီးခံပြီးအလိုက်ထိုင်နေကြတာလဲဆိုပြီးတော့ Why do journalists play along ဆိုပြီးတော့ဒီ idiom ကိုသုံးခဲ့တာဖြစ်ပါတယ်ဒီတော့နဲ့ပတ်သက်လို့ George Grubbe ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ Although I don't like John's idea I think it's best for me to play along
ကျွန်တော် John ရဲ့အကြံကိုမကြိုက်ပေမဲ့လို့လောလောဆယ်မှာတော့သူ့အကြိုက်လိုက်တာပဲအကောင်းဆုံးလို့ကျွန်တော်ယူဆတယ်လို့ဒီပဲရပါတယ်ဥမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပါ
Although I don't like John's idea I think it's best for me to play along.
Ku naw song tin pya pe ma ga ro
rallying cry.
Phit par de sa long paw nga R A L L Y I N G rallying nga R A L L Y rally so de wo ha ya ga sin tet la bi nan naw a phit tong yin lu lu su we ji phit bi verb kriya phit tong yin no si yong na su yong na phit par de rallying nga di niya ma nama witidana adjective phit tong pyu tha bi CRY cry ဆိုတဲ့ငိုတန်းအော်တန်းကြွေးကြော်တန်းတို့အဓိပ္ပာယ်ရတဲ့ noun noun ကိုအထူးပြုထားတာဖြစ်ပါတယ်။စုစုထုံရဲ့တဲ့ရိုက်ဒီဘေကတော့စီယုံဖို့အတွက်ကြွေးကြော်တန်းဖြစ်ပါတယ်။ idiom ဆိုတဲ့သဘိုက်ဒီဘေကလည်းတိတ်မကွာလှပါဘူး။လူတွေကိုအားတက်စေတဲ့အားကြစေတဲ့ကြွေးကြော်တန်းလူတွေကိုစီယုံစေတဲ့ယုံကြည်မှုဒါမှမဟုတ်အတွေ့ခေါ်တရားဒါမှမဟုတ်ဆောင်ဖို့ကိုဆလိုတာဖြစ်ပါတယ်။ဥပမာ NLD မြို့သားဒီမိုကရေစီဖွဲ့ချုပ်ဆိုရင်2015ရွေးကောက်ပွဲတုန်းကလူမှုကိုစီယုံနဲ့ကြွေးကြော်တန်ကတော့ပြောင်းလဲခြင်းတံပီးဖြစ်တယ်လို့အခုနောက်ဆုံးကြွေးကြော်တန်ကတော့ပြည်သူနဲ့အတူဖြစ်ပါတယ်ဒါကလည်း NLD ရဲ့ Rallying Cry ဖြစ်ပါတယ် Rallying Cry ဟာတနည်း Battle Cry လို့လည်းတင်စားပြောကြပါတယ်စစ်တပ်ရမှဇာတိသွေးဇာတိမှန်တက်ကြွဖို့ကြွေးကြော်တန်မျိုးဖြစ်ပါတယ်ဒီတော့ကိုသမ္မတ Trump အစိုးရကသတင်းမီဒီယာတွေနဲ့ထိတ်တန့်ရင်ဆိုင်မှုတွေမကြာခဏရင်ဆိုင်ခဲ့ကြရမှာ fake news ဆိုတဲ့လုံချံသတင်းမဟုတ်မှန်သတင်းကိုသတင်းမီဒီယာတွေကထုတ်လွှင့်နေကြတယ်လို့သမ္မတ Trump ကမကြာခဏပြောလို့ရှိရမှာအခုလောလောဆယ်မှာတော့ CNN က Trump လက်ထောက်တူနဲ့ Russia ဘန်ဂျာဆက်သွယ်မှုရှိတယ်လို့ရေးခဲ့တဲ့သတင်းဟာမဟုတ်မှန်တာဖြစ်တဲ့အတွက်ကြောင့်လေဒီသတင်းကို CNN ကပြန်ရုပ်သိမ်းခဲ့တယ်လို့ဒီသတင်းနဲ့ပတ်သက်လို့တာဝန်ယူခဲ့တဲ့သတင်းတောက်သုံးဦးကိုလည်းအလုတ်ကနေရစဲပစ်ခဲ့ပါတယ်။ဒီအချက်ကို Trump အစိုးရကအစိုးရတွင်စီယုံဆော်အောဖို့ကောင်းတဲ့တာရကတစ်ခုဖြစ်စေခဲ့တဲ့အတွက်ကြောင့်လေ A rallying cry in Trump's campaign against fake news ဆိုပြီးတော့သတင်းမီဒီယာတွေကတုံ့နှုံခဲ့ကြတာဖြစ်ပါတယ်။ဒီသုံးနဲ့ပတ်သက်လို့ George ကိုပြီးတဲ့ဥမာကိုလေ့လာကြည့်ကြရအောင်ပါ။
The rallying cry for Apple, the multi-international technology company, was think different.
နိုင်ငံတကာခင်မီနည်းပညာကုမ္ပဏီကြီးဖြစ်တဲ့ Apple ရဲ့ဆောင်ပုဒ်ကတော့အတွေ့အခေါ်စမ်းသစ်ကြပါဆိုတာပဲဖြစ်ပါတယ်။ဒီသုံးနဲ့ပတ်သက်လို့ George Grubbe ပြီးတဲ့ဥမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပါ
။ The rallying cry for Apple, the multinational technology company, was think different.
ဒီတွင်ပါ English American Second မှာတင်ပြခဲ့တဲ့ idiom အသုံးတွေကတော့
to sugarcoat play along a rallying cry
တို့ဖြစ်ကြပါတယ်နောက်တွင်ပါခုလိုချိန်မျိုးမှာလည်းနောက်ထပ် idiom အသုံးတွေကိုဆက်လက်တင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင်
သတင်းချင်းချုပ်ကိုတင်ပြပါမယ်ရှင်လေဗနန်နိုင်ငံဘေရွတ်မြို့တော်မှာပြီးခဲ့တဲ့အင်ကာနီကပောက်ကွဲမှုကြီးဖြစ်ပြီးတဲ့နောက်မကြေမနက်ဆန္ဒပြပွဲတွေပေါ်ပေါက်လာပြီးနောက်မှာတော့အစိုးရအဖွဲ့နှုတ်ထွက်ကြောင်းဝန်ကြီးချုပ်ကတနင်္လာနေ့ညမှာကြေညာသွားပါတယ်ဘဲလာရုစ်နိုင်ငံမှာ26မိနစ်ကြာအုပ်ချုပ်လာတဲ့သမ္မတအလက်ဇန္ဒားလူကာရှန်ကိုကတနင်္ဂနွေနေ့ရွေးကောက်ပွဲမှာလဲတူနိုင်တယ်လို့ကြေညာခဲ့ပြီးနောက်မှာတော့နိုင်ငံတော်တနင်္လာနေ့ကဆန္ဒပြကြတာမှာဆန္ဒပြသူတွေနဲ့ရဲတပ်ဖွဲ့ကြားယုံရင်စံကတ်ဖြစ်ပါတယ်။ကဘာတလွားကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးရသူ9သိန်းခွဲနဲ့ကူးစက်ခံတန်း20အထိရောက်ရှိလာပြီးကဘာမှာထိခိုက်နာကျင်မှုအတိဒုက္ခကြီးနဲ့ရင်ဆိုင်နေကြရတယ်လို့ကဘာကျန်းမာရေးအဖွဲ့ကြီး WHO အကြီးအကဲ Tedros Adhanom Ghebreyesus ကတနင်္လာနေ့မှာပြောပါတယ်။ မေရိကန်ပြည်ထောင်စုရဲ့ကိုရိုနာဗိုင်းရပ်စ်အရေးကူညီထောက်ပံ့မှုအစီအစဉ်အတွက်အတိုက်အခံဒီမိုကရက်တင်နဲ့နောက်ထပ်ဆွေးနွေးမှုလုပ်ဖို့ကြိုးဆိုကြောင်းနဲ့သဘောတူညီချက်တစ်ခုရရေးအတွက်အသုံးစိတ်တိုးမြှင့်ဖို့လဲဆန္ဒရှိကြောင်းအမေရိကန်သမ္မတအင်ဘူရိုကတနင်္လာနေ့မှာအရေးအမွတ်ပြောဆိုလိုက်ပါတယ်။ VOE မြန်မာပိုင်းစီစဉ်ရဲ့အင်ကာနေ့မနက်ခင်းသတင်းတွေကတော့ဒီလောက်ပါပဲရှင်။ COVID-19 ကူးစက်ပြန့်နှံ့မှုအခြေအနေအရ VOE မြန်မာပိုင်းစီစဉ်တွေကိုပုံစံတင်နဲ့ထုတ်လွှင့်နေပါတယ်။ညနေခင်း6နာရီခွဲကနေ9နာရီအစီအစဉ်ကိုယာယီရန်နာထားပါတယ်။ညပိုင်း9နာရီကနေ10နာရီမနက်ခင်း6နာရီကနေ9နာရီရေဒီယိုအစီအစဉ်တွေကိုပုံမှန်ထုတ်လွှင့်နေပါတယ် VOA ကိုအားပေးနှင်တဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ရှင်သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေကြပါစေကျမတင်ပြထိုက်ပါ
This program has come to you from the Voice of America, Washington.